Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ28ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။သောရရှင်များရှင်လန်းချင်းမြေကြပါစေရှင်ကျွန်မအသင်ကြီးထိုက်ပါ
ကျမအေးတနာကြပါရှင်အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့အရှေ့အာဖရိကဒေသခီးစဉ်ကိုဒီကနေ့ပဲအဆုံးသတ်လိုက်ပြီးတော့သူ့ရဲ့နှုတ်ဆက်မိန့်ခွန်းမှာတော့အာဖရိကဒေသတွေထူးခဲ့တဲ့တိုးတက်မှုတွေကိုချီးကျူးပြောကြားသွားခဲ့ပါတယ်အချင်းချင်းခြားဆောင်မှုဆိုင်ရာပြင်းထန်တဲ့ဆွဆဲချက်တွေကြောင့်ဖိအားဖိခံနေရတဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကဒုတိယဝန်ကြီးချုပ်နဲ့ရှင်းနေချုပ်တို့ကိုရာထူးကထုတ်ပြလိုက်ပါတယ်ရှင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတင်ပြပိုင်းကြားရမှာဖြစ်ပါတယ်မတ်သိငီ
ကောင်းပါပြီရှင်သတင်းတွေအပြီးမှာတော့ကလေးမျိုးမှာရေကြီးတာကြောင့်မလို့အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးလမ်းဒီကနေ့မှာပိတ်သွားတဲ့အကြောင်းကိုအရင်ဆုံးကြားကြရမှာပ
ါခုကျွန်တော်တို့ကလေးနဲ့တမူဒီနယ်စပ်ကုန်သွယ်ရေးလမ်းပေါ့နော်နယ်စပ်ကုန်သွယ်ရေးလမ်းကလည်းတောက်လျှောက်ပိတ်သွားပြီအောက်လို့ဆိုကလေးနဲ့ကျွန်တော်တို့ကြည်ကုန်းကြီးရွာကြား6မိုင်လောက
်ကလေးမျိုးကတူပြောသွားတာဖြစ်ပါတယ်ရှင်ဒီနောက်မှာတော့အာနာယချက်ခိုင်ရေးပါတီနဲ့အစိုးရခြားအကွဲပြဲတွေရှိနေပြီလားဆိုတာနဲ့ရန်ကုန်တိုင်းအတွင်းကတန်းနဲ့ချီတဲ့စိတ်ကြွဆေးပြားတွေဖမ်းမိတဲ့အခြေအနေတို့ကိုတင်ပြပေးဖို့လည်းရှိပါတယ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစီရနဲ့အင်ကာနဲ့ညာချန်တိုက်ရိုက်လေလိုက်အစီအစဉ်တို့ကိုလည်းဆွေးနွေးကြမှာပါရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုကောင်းထက်တို့ကကြီးညာပေးကြမှာပ
ါအမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့အရှေ့အာဖရိကဒေသအခီးစဉ်ကိုဒီကနေ့ပဲအဆုံးသတ်လိုက်ပါပြီအီသီယိုးပီးယားနိုင်ငံရဲ့မြို့တော်မှာတည်ရှိတဲ့အာဖရိကသမ္မတက AU မှာမိကွန်းပြောခဲ့တဲ့လက်ရှိအာဏာရပထမဦးဆုံးအမေရိကန်သမ္မတဖြစ်ပါတယ်ကင်ညာနဲ့အီသီယိုးပီးယားနိုင်ငံတို့ကိုတမိုင်းဝင်ခီးစဉ်တွားရောက်ခဲ့ပြီးတော့သူ့ရဲ့နှုတ်ဆက်မိန့်ခွန်းမှာတော့သမ္မတအိုဘားမားကအာဖရိကဒေသအတွက်ထူးခဲ့တဲ့တိုးတက်မှုတွေကိုချီးကျူးသွားခဲ့ပါတယ်။ဖွံ့ဖြိုးမှုတွေဆက်လက်ဖြစ်ထွန်းပြီးတော့အားလုံးအတွက်ဒီမိုကရေစီစနစ်ဆက်လက်ထွန်းကားနေတော့မှအဲ့လိုတိုးတက်မှုတွေကိုထိန်းထားနိုင်မယ်လို့သမ္မတအိုဘားမားကပြောပါတယ်။မစ္စတာအိုဘားမားက HIV/AIDS ကူးစက်ပြန့်ပွားမှုနှုံကျဆင်းတဲ့ဖြစ်ရပ်ကအစအာဖရိကဒေသကတန်ပေါင်းများစွာကိုစီးရဲတွင်ကနေပြီးတော့ကဲတင်ပေးနိုင်ခဲ့တာအဆုံးအာဖရိကဒေသရဲ့အောင်မြင်မှုတွေကိုချီးကျူးပြောကြားသွားခဲ့ပါတယ်။အာဖရိကကော်မရှင်တမကကော်မရှင်ဥက္ကဋ္ဌနီကိုဆာဇာနာဒလာမီနီဇူးမားနဲ့အစည်းအဝေးပြုလုပ်ပြီးတော့စားသောက်ကုန်စက်ရုံတစ်ခုလည်းတွားရောက်လေ့လာပြီးတဲ့နောက်မှာအက်ဒစ်ဆာဘာဘာမျိုးတော်က AU ဌာနချုပ်မှာသမ္မတအိုဘားမားအခုလိုပြောသွားတာဖြစ်ပါတယ်။တနင်္လာနေ့မှာတော့အီသီယိုးပီးယားဝန်ကြီးချုပ်Haile Mariam Desalegn နဲ့သူ့ရဲ့အခေါ်ပုံမွေလင်လင်ပြောဆိုဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးတော့သတင်းထောက်တွေနဲ့အတိုက်ခံပါတီတွေပို့ပြီးတော့လှုပ်လှဲ့လှဲ့လှုပ်ရှားဝင်ပြုဖို့အီသီယိုးပီးယားအစိုးရကိုတိုက်တွန်းသွားပါရဲ့။တနင်္လာနေ့မှာပဲကင်ညာ၊ယူဂန်ဒါ၊အီသီယိုးပီးယားနဲ့ AU ခေါင်းဆောင်တွေနဲ့မတွေ့ခင်မှာသမ္မတအိုဘားမားကတောင်ဆူဒန်နိုင်ငံမှာပြည်တွင်းစစ်အရေးကိုအာရုံစိုက်ပြီးတော့ပြောသွားခဲ့သေးပြီးတော့နိုင်ငံရဲ့အခြေအနေပို့ပြီးတော့ဆိုးလာနေတယ်လို့ဆိုပါရဲ့။တောင်ဆူဒန်ခေါင်းဆောင်တွေအနေနဲ့ဩဂုတ်လ18ရက်နေ့နောက်ဆုံးထားပြီးတော့ငြိမ်းချမ်းရေးသဘောတူညီချက်တစ်ခုရအောင်လှုပ်ဆောင်ဖို့တင်းနှလာနေဆွေးနွေးပွဲတက်ရောက်တဲ့ခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်ရှင်
။နိုင်ငံတကာအီရန်နျူကလ িয়ার သဘောတူညီချက်ကိုဆန့်စစ်နေပြီးမယုံမကြည်ဖြစ်နေကြတဲ့အမေရိကန်လော့တော်မတ်တွေရှိရာလော့တော်ကော်မတီတစ်ခုရဲ့ရှေ့မောက်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့စွမ်းအင်ဝန်ကြီးအာနက်စ်မွန်နီစ်တို့ဟာဒီနေ့အင်္ဂါနေ့မှာနောက်တစ်ကြိမ်သွားရောက်ခဲ့ကြပါတယ်။သူတို့ဟာသဘောတူညီမှုနဲ့ပတ်သက်ပြီးလော့တော်ရဲ့ထောက်ခံမှုရအောင်စူးစမ်းနေကြပါတယ်။အီရန်နျူကလ িয়ার စီစဉ်ကိုကတ်တတ်စေပြီးအပေးအယူဖြင့်နိုင်ငံတကာပိတ်ဆို့အရေးယူမှုကိုရှော့ချပေးမယ်ဒီသဘောတူညီချက်ကိုလော့တော်အနေနဲ့ဆန်းစစ်ကြည့်ဖို့ရက်60ရှိရမှာအခုဆိုရင်9ပတ်ကျန်မှာသေးတယ်။သဘောတူညီချက်ထဲမှာပါတဲ့သမတ်ချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့အပတ်မှာအတည်ပြုလက်ခံလိုက်ပါတယ်။အဲဒီနောက်မှာတော့အီရန်ပေါ်ထားရှိတဲ့ပိတ်ဆို့မှုတွေကိုဒီနေ့ကုန်ပိုင်းအမီရှော့ချပေးဖို့အစီအစဉ်ထွက်ပေါ်လာပါတယ်။မစ္စတာဂေယူနဲ့မစ္စတာမူနီစ်တို့ဟာကာလာကြံမြင့်စွာစ조사ခဲ့ရတဲ့ဒီသဘောတူညီချက်ကိုအပြီးသတ်နိုင်ဖို့အီရန်ရာရှိတွေနဲ့အကြိမ်ကြိမ်တွေ့ဆုံခဲ့ပါတယ်။အခုမှတော့သူတို့ဟာဗန်ဒါယေးဝန်ကြီးဂျေကပ်လူးနဲ့အတူအမေရိကန်အောက်လော့တော်နိုင်ငံခြားရေးရာကော်မတီကကြားနာပွဲကိုတက်ရောက်ကြမှာဖြစ်ပါတယ်
။ Syria နဲ့ Iraq မှာရှိတဲ့ IS Islamic စစ်သွေးကြွတွေနဲ့ Kurds တပုံတွေနှိမ့်နေရတဲ့ပတ်သက်ပြီးတော့ NATO ခေါ်မြောက် Atlantic စစ်ဆာချုပ်အဖွဲ့ကဒီကနေ့အင်္ဂါနေ့မှာအရေးပေါ်အစည်းအဝေးခေါ်ယူနေတဲ့အချိန်မှာပဲတူရကီသမ္မတ Recep Tayyip Erdogan ကတော့သူတို့ကိုနှိမ့်နေရေးကြိုးပမ်းမှုကိုရှေ့ဆက်လှုံ့ဆော်သွားမယ်လို့ကတိပြုသွားပါတယ်။ Ankara လေဆိပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြတော့ Mr. Erdogan ကအကြမ်းဖက်မှုတိုက်ဖြတ်ရေးမှာဘာကြောင့်မှအနောက်ပြန်မဆုတ်ပါဘူး။ ဒါဟာပြီးဆုံးအောင်လုပ်ရမယ့်လုပ်ငန်းစဉ်တစ်ခုပါရည်ရွယ်ချက်မပြောင်းမလဲဆက်ပြီးတော့လုပ်သွားပါမယ်လို့ပြောသွားပါတယ်နေတိုအတွင်းရေးမှူးချုပ်ယန်စတိုတန်ဘတ်ကတော့မဟာမိတ်တူရကီနိုင်ငံနဲ့အတူကျွန်တော်တို့သွေးစည်းညီညွတ်စွာရည်တည်နေပါတယ်လို့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာတကပိတ်ဆွေးနွေးပွဲမကျင်းပခင်ကတည်းကပြောသွားတာပါစီးရီးယားနဲ့အီရတ်ကပဋိပက္ခအရေးဆွေးနွေးဖို့တူရကီရဲ့တောင်းဆိုချက်နဲ့ဒီကနေ့အင်္ဂါနေ့မှာထူးခြားတဲ့အရေးပေါ်အစည်းအဝေးခေါ်ယူတာဖြစ်ပါတယ်။တရုတ်နိုင်ငံခီးစဉ်မထွက်ခွာခင်လေးမှာပဲအန်ကာရာလေဆိပ်မှာသတင်းစာရှင်းလင်းပွဲပြုလုပ်တော့မစ္စတာအာဒိုဝန်ကနေတိုခေါင်းဆောင်တွေအနေနဲ့လှုပ်တင်တာတွေလှုပ်ဆောင်သွားမယ်လို့ယုံကြည်ကြောင်းလည်းပြောသွားပါတယ်။တူရကီအစိုးရကနေတိုစတင်တည်ထောင်တဲ့စာချုပ်ရဲ့အပိုက်၄အရာအခုလိုမျိုးအစည်းအဝေးခေါ်ယူဖို့ပန်ကြားတာဖြစ်ပါတယ်။နိုင်ငံတကာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုနိုင်ငံရေးလွတ်လပ်ခွင့်နဲ့လုံခြုံရေးကိုထိခိုက်စေတယ်လို့ယူဆရင်အခုလိုနေတိုအရေးပေါ်အစည်းအဝေးခေါ်ယူပြီးတော့အကြံဉာဏ်ပေးဖို့နေတိုစာချုပ်အပိုက်လေးမှာပြောထားပါတယ်။နေတိုစတင်တည်ထောင်တဲ့1949ခုနှစ်ကစပြီးတော့အခုထိဒီလိုမျိုးအစည်းအဝေးခေါ်ရတာ၅ချိန်ပဲရှိသေးတာပါ။တနင်္လာနေ့ကတော့ဆီးရီးယားနိုင်ငံမြောက်ပိုင်းကနေ IS တွေကိုရှင်းလင်းပစ်ဖို့ထိုးစစ်တစ်ခုအတွက်တူရကီနဲ့လက်တွဲလှုပ်ဆောင်ပါမယ်ဆိုပြီးတော့ American အစိုးရကပြောသွားပါတယ်။ဒါဆိုရင်တော့ဒေတာရင်းစစ်သွေးကြွတွေချိန်မုံရေးမှာတူရကီအနေနဲ့ပို့ပြီးတော့ပါဝင်လာလိမ့်မှာဖြစ်ပါတယ်ရှင
်။လီဗျားနိုင်ငံမှာဂရာဖီကိုအာနာကဖြုတ်ချခဲ့တဲ့2011ခုနှစ်အရေးတော်ပုံမှာရစ်စစ်ကြမ်းကြုတ်စွာကင်တွယ်ခဲ့တဲ့အတွက်မုံမာဂရာဖီရဲ့တားဖြစ်သူဆိုင်ဖ်အယ်အစ္စလမ်ကိုထရပါလီမြို့တော်တရားရုံးတစ်ခုကဒီကနေ့အင်္ဂါနေ့မှာတည်တံချမှတ်လိုက်ပါတယ်။ဆိုင်ဖ်အယ်အစ္စလမ်နဲ့အတူထောက်လန်းရေးအကြီးအကဲဟောင်းအဗ်ဒူလာအယ်ဆူနူဆနူစီနဲ့ဝန်ကြီးချုပ်ဟောင်းဘက်ဒါဒီအယ်မာမူဒီတို့အပါအဝင်တခြား၈ဦးကိုလည်းတရားရုံးကတည်တံချမှတ်လိုက်ပါတယ်။တရားရုံးရဲ့ချမှတ်မှုကိုကြားနာဖို့ Saif al-Islam ဟာတရားရုံးမှာမရှိနေပါဘူး။တရားရုံးအမိန့်ချမှတ်တာကိုမတည့်ရောက်နိုင်တဲ့အကြောင်းရင်းကတော့ Saif al-Islam ဟာ Tobruk မြို့မှာရှိနေတဲ့နိုင်ငံတကာအသိမှတ်ပြုအစိုးရကိုထောက်ခံတဲ့လက်နက်ကင်အဖွဲ့ရဲ့ဖမ်းဆီးမှုကိုခံထားရပြီး Tripoli အခြေပြု Islamic ထောက်ခံတဲ့ရှင်ပြိုင်အစိုးရရဲ့လက်ထက်မှာမရှိလို့ဖြစ်ပါတယ်။ Saif al-Islam ကိုတရားစီရင်တဲ့နေရာမှာတရားဥပဒေတချို့နဲ့မကိုင်းညီတဲ့အတွက်ကြောင့်တရားရုံးချုပ်အနေနဲ့တိချလွတ်လပ်စွာပြန်လည်သုံးသပ်ဖို့အမေရိကန်အခြေစိုက်လူခွေရေးစောက်ကြည့်ရေးအဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ခါနေဒေတာရင်းတင်းနေဆက်ပြီးတော့ပြောပြပေးပါမယ်အချင်းမြချာဆောင်မှုဆိုင်ရာပြင်းထန်တဲ့ဆွဲချက်တွေကြောင့်ဖိအားပေးခံရတဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ဟာဒုတိယဝန်ကြီးချုပ်နဲ့ရှင်းနေချုပ်တို့ကိုယာဒူကထုတ်ပြစ်လိုက်ပါတယ်။ဒုတိယဝန်ကြီးချုပ်မူဟင်ဒင်ရာဆင်ကိုယာဒူကထုတ်ပြစ်လိုက်တဲ့အကြောင်းဒီကနေ့ရုပ်မြင်သံကြားကနေမိကွန်းမှာမစ္စတာနာဂျစ်ကကြေညာသွားပါတယ်။ဒုဝန်ကြီးချုပ်ဟာဝန်ကြီးချုပ်ကိုအပြင်းထန်ဝေဖန်သူတူဖြစ်ပါတယ်။သူ့ကိုအစားထုတ်ဖို့အဆုံးဖြတ်ရတာအမတန်ခက်ခဲပေမဲ့လည်းအားကောင်းတဲ့အစိုးရအဖွဲ့တခုရှေ့ဆက်နိုင်အောင်လို့ဒီလိုလုပ်ရတာပါလို့မစ္စတာနာဂျစ်ကပြောပါတယ်။မစ္စတာမူဟင်ဒင်နေရာမှာပြည်ထောင်ဝင်ကြီးဇာဟစ်ဟာမဒီကိုအစားထုတ်တာဝန်ပေးလိုက်တာပါ။ရှင်းနေချုပ်အဗ်ဒယ်ဂနီဘတ်ဒယ်ကိုတော့ကျန်းမာရေးအခြေအနေကြောင့်တာဝန်ကရက်ဆဲလိုက်တဲ့အကြောင်းအစိုးရရဲ့အစောပိုင်းထုတ်ပြန်ချက်တခုမှပြောထားပါတယ်။အစိုးရပိုင်း 1MDB ယင်းနှိမ့်မြုပ်နှံမှုရန်ပုံငွေကနေဒေါ်လာ300ကျော်ကိုဝန်ကြီးချုပ်ကရယူခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးမှုတစ်ခုအကြောင်းပေါက်ကြားအောင်လို့မစ္စတာပတ်တယ်ကကူညီခဲ့တာဖြစ်ပါတယ
်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဟာဆွေးနွေးညှိနှိုင်းဖို့မဟုတ်တလို့သူ့ရဲ့အခြေအနေဟာလည်းအီရန်နဲ့လုံးဝမတူဘူးလို့ထိတ်တန့်မြောက်ကိုရီးယားသံတမန်တကူကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဟာသူတို့ရဲ့နျူကလ িয়ার လင်းနက်တွေကိုတစ်ဖက်သက်ကတ်သတ်စီမဲ့သူမဟုတ်လစ်လော့ရစီမဲ့ဆွေးနွေးမှုတွေကိုစိတ်ဝင်စားဘူးလို့တရုတ်နိုင်ငံဆိုင်ရာမြောက်ကိုရီးယားသံတမန်ကြီးဂျီဂျေရီယွန်ကဒီကနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်သံအမတ်ဆစ်ဒနီဆိတ်လာဟာရပ်ဆိုင်းထားတဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဆွေးနွေးမှုတွေဘယ်လိုပြန်ဆာမလဲဆိုတာဆွေးနွေးဖို့ဒီကနေ့တရုတ်နိုင်ငံပေကျင်းမြို့ရောက်ရှိနေတဲ့အချိန်မှာပဲအခုလိုမြောက်ကိုရီးယားဘက်ကကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ
်။တောင်ကိုရီးယားနိုင်ငံမှာအရှေ့အလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်စ်ကူးဆက်မြန်ယောဂအန်ရဲချုပ်ငိမ့်သွားပြီလို့တာဝန်ရှိသူတွေကကြေညာသွားပါတယ်။မတ်စ်ဆောင်တောင်ကိုရီးယားမှာလူပေါင်း36ဦးသေဆုံးခဲ့ရတာပါ။မေလောက်မှာယောဂါစတင်ရောက်ရှိပြန့်နှံ့ကလေးကလူပေါင်း186ဦးကိုယောဂါကူးဆက်ခဲ့ပြီးတော့လူပေါင်း1000ကျော်ကိုတည်တံ့ဖယ်ထားခဲ့ရပါတယ်။ မတ်စကူးဆက်မြန်ယောဂါပြန့်ပွားမှုကြောင့်တောင်ကိုရီးယားနိုင်ငံမှာတော်တော်ဒုက္ခများသွားပြီးတော့ကျောင်းတွေထောင်ထဲချပိတ်ထားခဲ့ရသလိုလူတွေလည်းအိမ်ထဲကအိမ်ပြေမထွက်ရဲဖြစ်ခဲ့ရပါတယ်။နိုင်ငံရဲ့စီးပွားရေးကိုလည်းထိခိုက်စေတာကြောင့်ဒီနှစ်ဒုတိယသုံးလပတ်မှာစီးပွားရေးက6နှစ်တာကာလမှာအနည်းဆုံးဖြစ်သွားတာပါ။မတ်စ်ဖိုင်ဒက်စ်အတွက်ကာကွယ်ရေးအခုထိမထွက်သေးပါဘူးရှင
်။ကျောင်းနိုင်ငံမှာအစုရှယ်ယာဈေးနှုန်းတွေဟာဒီကနေ့အင်္ဂါနေ့မှာမတိမငြိမ်ဖြစ်နေပြီးဈေးပိတ်ချိန်မှာတော့ဈေးထက်ကြသွားပါတယ်။ဒါဟာတရုတ်မှာ၈နှစ်အကျွန်းရှင်းနေအတွင်းဈေးကြတဲ့နှုန်းအမြင့်ဆုံးဖြစ်ပါတယ်။ရှန်ဟိုင်းအစုရှယ်ယာအညွန်ကိန်းဟာဈေးဖွင့်ချိန်တုန်းက900ခန့်နှုန်းအထိကျဆင်းသွားပြီးဈေးပိတ်ချိန်မှာတော့ 1.900 ခန့်နှုန်းအထိကျသွားပါတယ်။မနေ့တနင်္လာနေ့ကအညွန်ကိန်း 8.500 ခန့်နှုန်းကျသွားပြီး 2009 ကတည်းကတနေ့ထက်မှဈေးကြတဲ့နှုန်းအမြင့်ဆုံးဖြစ်သွားပါတယ်ခင်ဗျာ
Direct from Washington The Voice of America
ထိုင်တန်ရောက်တဲ့နေ့ကိုမတ်အေးတန်နာကျော်နဲ့ကိုကောင်းထက်တို့အကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါတော့မယ်ဒီအပိုင်းအတွင်းမိုးကြီးရေရှမ်းတာတွေမြန်မာပြည်အနှံ့မှာဆက်လက်ဖြစ်ပွားနေတာမှာဒီကနေ့မှာတော့စကိုင်းတိုင်းဒေသကြီးကလေးမြို့မှာရေလွှမ်းမိုးခဲ့တာကြောင့်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့ကလေးတမူလန်းဟာကားအသွားအလာရပ်ဆိုင်ခဲ့ပါတယ်ကလေးမြို့နဲ့မြန်မာပြည်အလဲပိုင်းမုံရွာမြို့ကိုဆက်သွယ်ထားမှလည်းအခက်အခဲတွေရှိနေပါတယ်ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့မြန်မာပြည်အလဲပိုင်းမြေထားလန်းတွေပြန်ကောင်းဖို့အတွက်တော့မြန်မာမြေထားဌာနကအပူတပြင်စူးစမ်းနေရတဲ့အခြေအနေမှာရှိနေပါတယ်။မြန်မာပြည်အနှံ့မိုးများပြီးလမ်းပန်းဆက်သွယ်ရေးအခက်အခဲဖြစ်နေတဲ့အခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့သတင်းပတ်ကစတင်ပြီးကချင်ပြည်နယ်ရှမ်းပြည်နယ်စကိုင်းတိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးတို့မှာမိုးကြီးခဲ့တာကြောင့်မြို့နယ်အတော်များများမှာရေလွှမ်းမိုးပြီးလူအသေးပျောက်ရှိခဲ့တယ်လို့လန်ဒတာတွေရေတိုက်စားခဲ့တာကြောင့်လည်းခီးသွွာလာရေးအတွက်အဆက်အသွယ်တွေပြတ်တောက်ခဲ့ပါတယ်။ဒီကနေ့မှာတော့စကိုင်းတိုင်းဒေသကြီးကလေးမြို့မှာရေကြီးခဲ့တာကြောင့်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးလမ်းပိုင်းဟာရေလွှမ်းမိုးခဲ့ပြီးကားအသွာလာတွေရပ်ဆိုင်သွားတယ်လို့ကလေးမြို့ကန်တဦးကပြောပါတယ်။
ကိုကျွန်တော်တို့ကလေးနဲ့တမူဒီနေဆက်ကုံတွေရီလန်းပေါ့နော်နေဆက်ကုံတွေရီလန်းကလည်းတောက်လျှောက်ပိတ်သွားပြီ။ဘာလို့လဲဆိုတော့ကလေးနဲ့ကျွန်တော်တို့ကြည်ကုန်းကြီးရွာကြား6မိုင်လောက်အကွာရှိတဲ့နေရာကကျွန်တော်ရေပြင်ကြီးဖြစ်သွားပြီ။အဲ့ဒါဆိုတော့ကျွန်တော်ကုံတွေရီလန်းနေတော်တော်များများပိတ်သွားပါပြီခင်ဗျာ။ပိတ်တာကကျွန်တော်ဒီနေ့မနေ့မှစပြီးတော့မှပိတ်တာပါနေဆက်ကုံတွေရီလန်
းကလေးနဲ့မုံရွာဆက်သွေးရီလန်းဟာလည်းအသွာလာရီရက်ဆိုင်နေတယ်လို့ဆက်ပြောပါတယ်။
ကလေးနဲ့မုံဝါလန်းကအခုကျွန်တော်တို့သုံးနေရတာကဒီနှစ်လမ်းရှိပါသေးတယ်ကလေးရာကြီးကျွန်တော်တို့မုံဝါလန်းရဲ့ကလေးကံကောပလဲမုံဝါလန်းနှစ်လမ်းရှိပါကလေးရာကြီးလန်းကမိုးရွာဒီမှာအိတ်မသုံးတော့ပါဘူးညအခုကလေးရာကြီးလန်းကလည်းလုံလုံသွားလို့မရတော့ပါဘူးဒီကြတော့အခုကလေးကံကောပလဲမုံဝါလန်းကလည်းအခုကံကောမျိုးကကျွန်တော်တို့စိုင်တူးဒရာနန်းလေးမှာကျွန်တော်ရေတက်နေတာဆိုတော့ခါကြတော့တော့ကားကြီးဖြတ်လို့မရပါဘူးညဒီကျန်တဲ့နေသားတွေမှာလည်းနှစ်နေရာသုံးနေရာလောက်ကျွန်တော်ရေတက်နေတဲ့ခါကျတော့ကားတွေမဖြတ်ရပဲကံကောမှလည်းကျွန်တော်ခီးရည်တွေတော်တော်များများပိတ်မိနေတယ်လို့ကျွန်တော်သိရပါတယ်ဗ
ျကလေးမျိုးကနေချင်းပြည်နယ်ဟာခါကိုသွားတဲ့လမ်းမှာလည်းဖလန်းမျိုးနယ်အတွင်းမြေပြိုဓာတွေရှိတာကြောင့်ကားအသွားအလာတွေရပ်ဆိုင်နေတယ်လို့ပြောပါတယ်တစ်ချိန်တည်းမှာပဲမိုးအဆက်မပြတ်ရွာသွန်းနေတာကြောင့်ကလေးမျိုးအနီးကရာဇဂျိုဆယ်ရေရှမ်းမာကိုဒေသခံတွေစိုးရိမ်နေကြပါတယ်မြန်မာပြည်အလဲပိုင်းမန္တလေးနဲ့ကချင်ပြည်နယ်မြစ်ကြီးနားရှမ်းပြည်နယ်လာရှိုးတို့ကိုဆက်သွယ်ထားတဲ့လမ်းပိုင်းတွေဟာလည်းပြတ်တောက်နေတာကြောင့်မြမမီးရထားဝန်ကြီးဌာနကပြင်ဆင်ရေးလုပ်ငန်းတွေကိုအပူတပြင်းဆောင်ရွက်နေရပါတယ်မြမမီးရထားစီမံအုပ်ချုပ်ရေးဌာနကအထွေထွေမန်နေဂျာသူရာဦးအောင်မျိုးမြင့်ကမန္တလေးမြစ်ကြီးနားလမ်းယထာပြည့်စွဲတဲ့အခြေအနေကိုအခုလိုပြောပါတယ
်နောက်ဆုံးအခြေအနေကတော့ဗျာအခုလောလောဆယ်မန္တလေးကဆက်သင်းပြည့်ကိုယထာပြည့်စွဲနေတာတော့ဟုတ်တော့ပြည်ပြည်ဆောင်ပါတော့။အဲ့တော့ဟိုဘက်ကကျွန်တော်တို့မြကြီးနားကနေကောလင်းကိုဒီနေ့မြကြီးနားကနေ14နာရီပေါ့နော်။ဒီယထာတိကျွန်တော်တို့ထွက်လာပါပြီ။ထွက်လာပြီးတော့ကျွန်တော်တို့ဒီကောလင်းနဲ့ကျွန်တော်တို့ဒီနန်းစီအောင်ကြားပေါ့။ကောလင်းနဲ့နန်းစီအောင်ကြားရေကြီးနေတဲ့နေရာတွေပေါ့။ဘုံချောင်းနန်းခမ်းတို့အဲ့ဒီဟိုပင်ဝင်မော်လူအဲ့ဒီအားလုံးကအင်းကနေ17နာရီဆိုအားလုံးပွင့်မယ်ဗျာနော်။အဲ့ဒီတကြောင်မလို့မြကြီးနားထွက်လာတဲ့ယထာကကောလင်းကိုမနေ့4နာရီလောက်ရောက်မယ်လို့ခန့်မှန်းထားတယ်နော်။ဒီတော့ဒီမန္တလေးကနေပြီးတော့တက်သွားတဲ့ယထာကကျွန်တော်ကော့မလူရောက်တဲ့အခါကျတော့ခကြီးတွေကိုကော့မလူကနေပြီးတော့ကောလင်းကိုကားနဲ့ကျွန်တော်တို့ဆက်ရှိလုပ်ပြီးပါတယ်ဆက်ရှိလုပ်ပြီးတော့အခုကောလင်းကနေပြီးတော့မြကြီးနားကိုယထာတစ်စင်းမနေ့9နာရီကကျွန်တော်ထွက်ပါမယ်
မန္တလေးမြကြီးနာယထာဒဲရိုက်ပြေးဆွဲတာကိုနောက်လ3ရက်နေ့မှာပြန်လည်စတင်နိုင်ဖို့အတွက်ပျက်စီးနေတဲ့တံတားတွေကိုအများဆုံးပြင်ဆင်နေတယ်လို့လည်းပြောပါတယ်။လာရှိုးမန္တလေးယထာလမ်းပိုင်းကတော့ဒီလ25ရက်နေ့ကတီဘောတပ်လဲအကြတံတားအမှတ်367ရေလဲအတိုင်းတင်းဆောင်သွားတာကြောင့်ယထာအသွာလာတွေကိုဒီလ26ရက်နေ့ကရပ်ဆိုင်းခဲ့ပါတယ်။လောလောဆယ်မှာတော့ခီးသည်တွေကိုအဲ့ဒီတံတားအနီးကနေယထာပြောင်းစည်းစေပြီးဆက်လက်ပြေးဆွဲနေပါတဲ့တံတားပြင်ဆင်တာကတော့နောက်လ4ရက်နေ့လောက်မှပြီးဆုံးဖို့ခန့်မှန်းထားပါတဲ့လာရှိုးမန္တလေးကားလမ်းမှာတော့ကားသွာလာတွေပုံမှန်ရှိနေပါတဲ့ဒီအပိုင်းအတွင်းမှာတော့ဘင်္ဂလားပင်လယ်အော်အရှေ့မြောက်ဒေသမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ကြောင့်မြန်မာပြည်ကပြည်နယ်နဲ့တိုင်းဒေသကြီး17ခုလောက်မှာနောက်ထပ်အနည်းဆုံး2ရက်အထိမိုးများမဲ့အခြေအနေရှိနေပါတဲ့ဒီလိုဆက်လက်ပြီးမိုးကြီးနိုင်တာကြောင့်မြေပြိုတာလျက်တပြက်ရေကြီးတာနဲ့ကာယိုရန်ဒေတာတွေမှာသတိထားကြဖို့အတွက်မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။ဒီမုန်တိုင်းငယ်ကတော့ဒီလ31ရက်ဒါမှမဟုတ်နောက်လ1ရက်နေ့လောက်မှာအိန္ဒိယနိုင်ငံဘက်ကိုဝင်ရောက်မယ်လို့လည်းခန့်မှန်းထားပါတယ်။စကိုင်းတိုင်းဒေတာကြီးနဲ့မြန်မာပြည်အဝန်းရေကြီးတာကြောင့်ပြည်သူတွေအသက်အိုးအိမ်စီးစိမ်ဥစ္စာဆုံးရှုံးတဲ့အတွက်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဝန်ထဲကြောင့်သတင်းထုတ်ပြန်ထားပြီးပျက်စီးမှုပမာဏကိုတွက်ချက်ဖို့နဲ့ရေးပေါ်အထောက်ပံ့တွေပေးအပ်နိုင်ဖို့အတွက်လူမှုအသင်းဖွဲ့တွေကိုရေပေးသင့်ဒေသတွေစီဝင်ရောက်ခွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်
ကိုမိုးစော်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ရန်ကုန်ကတန်းနဲ့ချီတဲ့စိတ်ကြွဆေးပြားတွေဖမ်းမိတဲ့အကြောင်းကိုလည်းဆက်ချင်ပါတယ်။အမေရိကန်ဒေါ်လာ133သန်းခွဲမြန်မာကျပ်ငွေ 133.5 ဘီလီယံတန်ဖိုးရှိတဲ့စိတ်ကြွဆေးပြားအလုံးရေ26သန်းခွဲကျော်ကိုရန်ကုန်တိုင်းအတွင်းကဖမ်းဆီးရမိလိုက်ပါတယ်။ရန်ကုန်တိုင်းမင်္ဂလာဒုံမြို့နယ်မင်္ဂလာဒုံဆက်မှုဆောင်အိုးအိမ်6လမ်းသွားလမ်းမပေါ်မှာရပ်ထားတဲ့ကီယာဘုံကိုအမျိုးအစားကုန်တင်ကားကိုစစ်ဆေးတာမှာတန်းနဲ့ချီတဲ့စိတ်ကြွဆေးပြားဖန်စီမိကြတာဖြစ်ပါတယ်ရင်မောက်နဲ့ရင်ပေါ်မှာလိုက်ပါသွားသူတွေကိုတော့မမိသေးပါဘူးတနင်္ဂနွေနေ့မနက်9:00ကြော်ကြော်မှာမင်္ဂလာတို့မြို့နယ်တွင်ကတန်းနဲ့ချီတဲ့စိတ်ကြွဆေးပြားတွေကိုကိုယ်တိုင်ဦးဆောင်ဖန်စီခဲ့သူမင်္ဂလာတို့မြို့မှရဲစခန်းရဲစခန်းမှုဒုတိယရဲမှုဦးဝင်းမြင့်ကိုဆက်သွယ်မိမျက်နှာမှာတော့သူကဖြစ်စဉ်ကိုအခုလိုစပြီးပြောပါတယ
်ဟိုဖန်မီရမမရဲ့ဖန်မီရဲ့ဆိုတာကကျွန်တော်တို့ကလက်ကျင်းဆောင်ရည်ရင်းနဲ့မတင်တာဝယ်ရထားတဲ့ကားကိုစစ်စည်းရင်းနဲ့အဲ့မူကြီးစီဝါကြီးဖမ်းမိခြင်းဖြစ်ပါလေခင်ဗ
ျဟုတ်ကဲ့အရေးအတွက်ဘယ်လောက်လောက်ရှိပါလဲရှင
်ပိန်မောင်268ပိန်ရှိပါလေခင်ဗ
ျဘယ်နာမိတာလဲရှင
်အိမ်ဝင်းမဟုတ်ပါဘူးအိမ်ဝင်းမဟုတ်ပါဘူးခင်ဗျဟိုကသူကဆက်မှုဆောင်ဈေးကဘာဝင်းဆိုတာရှိပါလေအဲ့မှာသူဈေးကဘာဝင်းနဲ့ဟိုမင်းနဲ့ဟိုကလမ်းမပေါ်မှာပါပဲခင်ဗျအချောက်လမ်းသွားလမ်းမပေါ်မှာပါတယ်ဟိုအိုးအိမ်လမ်းလို့ခေါ်ပါလေအဲ့လမ်းပေါ်မှာမိတာတမ်းပေးမှာရထားတာမိရပါဟုတ်လား
အခုရောဒီမူးယစ်ဆေးဝါးတွေကိုဘယ်မှာတင်ထားပါလဲရှင်ဒီမင်္ဂလာထုံမှာပဲလားလွှဲပြောင်းပြည့်အပ်ပြီးသွားပါပြီလားရှင
်မဟုတ်ဘူးခင်ဗျမဟုတ်ပါဘူးခင်ဗျကျွန်တော်တို့ဒီမှာမသိပါဘူးခင်ဗျဟိုတဲ့လူကြီးတွေကြားချင်းနဲ့ကျွန်တော်တို့ဟိုဟာပေါ့ပါခွန်တယ်ဟိုတခြားဟိုပေါ့ဆက်ဆံတာတွေမှာသွားပြီးအခက်ဆက်ထားပါခင်ဗ
ျဒီအမှုကိုဘယ်လိုများဆက်လက်စစ်ဆေးနေပါလဲရှင်စုံစမ်းနေပါလဲ
ဟုတ်ကဲ့ကျွန်တော်တို့အခုလက်ရှိဖမ်းမိတဲ့ဟိုပေါ့ကားတွေနဲ့ပတ်သက်တဲ့အထောက်အထားတွေနဲ့ပတ်သက်ပြီးတော့ဟိုပိုင်ရှင်ဒီပေါက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စင်ကယ်လိုက်လံစုံစမ်းပြီးတော့ဒီကားတွေရဲ့ပိုင်ရှင်ဘယ်လိုဆိုတာကိုဖော်ထုတ်နေပါလေခင
်ဗျ။ရန်ကုန်မှာဒီလောက်အမောင့်အများကြီးอ่ะဒါပထမဆုံးအချိန်ဖမ်းမိတာများဖြစ်မလားရှင်ရဲမှု
ကျွန်တော်လည်းမကြားဘူးခုမှဒီလောက်နေကျွန်တော်လည်းဒီခါမှတော့မရဒီခါမှစမတွေ့ဘူးမကြုံဘူးဟုတ်ကဲ့
ဟုတ်ကဲ့ရှင်အဲ့တော့ရန်ကုန်မှာမြန်ထားတဲ့ထုတ်လောက်တာများဖြစ်နေမလားရှင်ဒီကားကြီးရောဘယ်ကနေပြီးတော့ဝင်လာတာပါလဲရှင်ရဲမှု
ဟုတ်ကဲ့ကားကြီးဟိုကားကြီးခုလက်ရှိကားကဟိုနေရဝင်လာတဲ့အထောက်အထားမတွေ့ရပါဘူးဟိုနည်းနည်းကဲ့တဲ့သဘောမျိုးလားမသိပါဘူးကျွန်တော်တို့ကအခုအဲ့ဒါကြီးစီစစ်သုံးကာလပါဟုတ်ကဲ့ဟိုတိတိကျကျကဘယ်ကနေလာပါတယ်ဘယ်လိုလာပါတယ်ဆိုတဲ့ဟာတွေတော့ကျွန်တော်တို့အခုချိန်မှာပေါ်ထုတ်လို့မရသေးဘူးတယောက်ယောက်ဟိုသက်သေကြရမှသာကျွန်တော်တို့အဲ့ဒါကြီးကိုဟိုဘယ်လိုကြောက်လာလဲဆိုတော့ဟိုတိတိကျပေါ်ထုတ်လို့ရမယ်သဘောရှိပါတယ်
ဟုတ်ကဲ့ရှင်လူတွေရဲ့လဲတယောက်မှမမိဘူးဆိုတော့လူတွေကရဲမှုတို့ကိုတွေးလို့ထွက်ပြေးတာလားဒါမှမဟုတ်အရင်ကတည်းကဒီကားကြီးကိုစွန့်ပစ်ထားခဲ့တာလားရှင
်အဓိကတော့ကျွန်တော်တို့လက်ကင်းကိုတွေးလို့မလို့လူဖမ်းမိမှဆိုလို့ထွက်ပြေးတဲ့သဘောတယောက်ပါတယ်ခင်ဗျာ
အော်ဟုတ်ကဲ့ပါရှင်ရဲမှုအဲ့တော့ဒီလောက်အများကြီးဖမ်းပြီးတော့ဒီအမှုကိုရောဒီနိုင်ငံတော်အဆင့်ပေါ့နော်ဒါမှမဟုတ်တိုင်းအဆင့်ဒီလိုစုံစမ်းစစ်ဆေးရင်းမြန်ဖွက်ထားပါသလားရှင်ရဲမှု
ကျွန်တော်ကကျွန်တော်လုံးဆောင်ရင်းနဲ့တွေ့တာဆိုတော့ကျွန်တော်ကတော့စုံလက်စစ်ဆေးဖို့မရှိတော့ဘူးလို့ထင်တာပါလေကျွန်တော်လို့ရင်းနဲ့ကျွန်တော်ဖမ်းပြီးလို့ကျွန်တော်အပြင်းပို့ပြီးတော့ကျွန်တော်ကိုယ်တိုင်ဖမ်းပြရပါလေ
အော်ဟုတ်ကဲ့ရှင်ရဲမှုကျမမင်းသားလေဒီအမှုကိုလိုက်ဖို့ပြောတာပါရှင်မင်္ဂလာတော်အနေနဲ့ပဲတာဝန်ယူထားလားဒါမှမဟုတ်ရန်ကုန်တိုင်းအဆင့်ပေါ့နော်တက်တက်ဖွဲ့စည်းပြီးတော့များရဲမှုတို့လိုက်နေလားလို့ပါဟုတ်ကဲ့
ဘာလို့ချက်ချင်းဖွဲ့ရဘောတိုင်းအဆင့်ကုန်ဖွဲ့ရဘောကျွန်တော်တို့ဖွဲ့ပြီးတော့ခုကဖွဲ့ပေါင်းစုံကိုကျွန်တော်တို့ကဖွဲ့ပေါင်းစုံလုံးလုံးနေပါဒီကြည့်ရူးဆောင်ပြီးလုပ်နေတာပ
ါအမေရိကန်ဒေါ်လာ133သန်းခွဲတန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေကိုတော့အထက်အမင်အတိုင်းရဲတပ်ဖွဲ့ကနေတက်မတော်ထံကိုအနှံလိုက်ပြီးဖြစ်ပါတယ်။ပိုင်ရှင်မဲ့မူရည်ဆေးဝါးတွေနဲ့ဘသူတွေများဆက်ဆက်မှုရှိတယ်လဲဆိုတာကိုတော့ဆက်ပြီးတော့စုံစမ်းစစ်ဆေးနေပြီးမူရည်ဆေးဝါးနဲ့စိတ်ကိုပြောင်းလဲစေတဲ့ဆေးဝါးများဆိုင်ရာဥပဒေနဲ့လည်းအေးအေးယူလှုပ်ဆောင်နေတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားပါတယ်ရှင်။အခုတော့လွှတ်တော်ဘက်ကသတင်းတပုတ်ကိုဆက်ချင်ပါတယ်။ပြည်တော်စုလွှတ်တော်နာယကသူရဥရွှေမန်းကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်ရုပ်ဖို့ဇေယျသီရိမြို့နယ်မဲဆန္ဒရှင်တချို့ကရွေးကောက်ပွဲကော်မရှင်ထံလက်မှတ်ရေးထိုးတောင်းဆိုခဲ့တဲ့ကိစ္စအပေါ်မှာတုံ့တက်မှုတွေကတော့အမျိုးမျိုးရှိနေပါတယ်။ဒီအခြေအနေကိုကြည့်ရင်တက်မတော်အပါအဝင်အစိုးရထိပ်ပိုင်းနဲ့ကြံ့ခိုင်ရေးပါတီကြားအကွဲအပြဲတွေကိုပြတာလို့တုံ့တက်သူတွေရှိတယ်လို့နိုင်ငံရေးကစားမှုအဖြစ်ရှုမြင်သူတွေလည်းရှိနေပါတယ်။ဒီအကြောင်းကိုတော့ VOA ရန်ကုန်ရုံးကမတ်မေခါကမေးမြန်းတင်ဆက်ထားပါတယ်ရှင်။
လက်ရှိလွတ်တော်ဥက္ကဋ္ဌလည်းဖြစ်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌလည်းဖြစ်တဲ့သူရဥရွှေမန်းကိုသူ့ရဲ့မူလမဲဆန္ဒနယ်မြေဖြစ်တဲ့နေပြည်တော်ရှိဇေယျသီရိမြို့နယ်မဲဆန္ဒရှင်300ခိုင်နှုန်းခန့်ကလွတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းပေးဖို့ရွေးကောက်ပွဲကော်မရှင်ကိုဒီရက်ပိုင်းအတွင်းစာရေးသားတောင်းဆိုခဲ့ကြပါတယ်။သူရဥရွှေမန်းဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စလုပ်တဲ့အချိန်မှာလွတ်တော်နာယကတယောက်အနေနဲ့မဲမပေးရလို့ဥပဒေပြဋ္ဌာန်းချက်ရှိရတဲ့မဲပေးခဲ့တာကြောင့်လွတ်တော်ဥက္ကဋ္ဌရဲ့လုံနီးလုံဟန်တွေကိုကြော်လွန်လုတ်ကိုင်းတယ်ဆိုပြီးအခုလိုတောင်းဆိုခံခဲ့ရတာဖြစ်ပါတယ်။လွတ်တော်နာယကတယောက်အနေနဲ့မဲပေးခွင့်ရှိမရှိလွတ်တော်ကိုယ်စားလှယ်အဖြစ်ရုပ်သိမ်းခွင့်ရှိမရှိစတဲ့ဥပဒေပိုင်းဆိုင်ရာကိုတရားလွတ်တော်ရှေ့နေချုပ်ဦးကိုနီကခုလိုတုံ့တက်ပေးထားပါတယ
်။ဖွဲ့စည်းပုံရှိရာဥပဒေမှာ recorrect နော်ပြန်လဲတာဝန်ကပြန်လဲရုပ်သိမ်းပိုင်းကိုအခွင့်အရေးကိုပေးထားတယ်။ဒါမှပါတာကမဲဆန္ဒရှင်ပြည်သူ100နှုန်းကနေလက်မှတ်ရိုးထိုးပြီးတော့ကော်မရှင်ကိုတင်ရမယ်။ကော်မရှင်ကဒါကိုစုံစမ်းစစ်ဆေးမယ်။တကယ်လို့အခြေအမြစ်ရှိတယ်ဆိုရင်ဥပဒေနဲ့အညီဆက်လက်ဆောင်ရွက်ရမယ်ဆိုတော့ဥပဒေနဲ့အညီဆက်လက်ဆောင်ရွက်ရမယ်လို့ပဲဖွဲ့စည်းပုံမှာပါတယ်။အဲ့ဒီအတွက်လိုအပ်တဲ့ဥပဒေကရေးရအောင်မယ်။အခုထိရေးလို့မပြီးသေးဘူး။ဒါကြောင့်မလို့လောလောဆယ်အဲ့ဒါလိုရှောက်လွားနေရင်လဲပြန်ရုပ်သိမ်းဖို့အတွက်လောက်ထုံးလုံးကြီးဆိုင်ရာဥပဒေမရှိသေးတဲ့အတွက်ဒီရှောက်လွား pending နဲ့ဖြစ်နေမှာပေါ့နော်
။ဒီလိုဖြစ်လာတာဟာတက်မတော်အပါဝင်အစိုးရထိပ်ပိုင်းနဲ့ကြံ့ခိုင်ရေးပါတီအကြအကွဲအပြဲဖြစ်နေတာကိုပြလိုက်တာလို့သုံးသက်သူတွေရှိနေပေမဲ့မြန်မာနိုင်ငံရေးလေလာသုံးသက်သူဦးစိန်ကျော်လှိုင်ကတော့ခုလိုပြောပါတယ်
။သူတို့ဒီအချင်းချင်းအဲ့လိုလူကြီးရှင်ကစိတ်ဝမ်းကွဲတယ်ဆိုတာတော့မှတော်တော်လေးဟိုရောက်ဖြစ်တယ်လို့ကျွန်တော်တော့ထင်ပါတယ်။သို့တော်လည်းပဲကျွန်တော်အမြင်ကတော့ဘာမှကြီးကြီးခွန်ချက်ကြီးကမဟုတ်ဘူးလို့ကျွန်တော်ထင်တယ်။အခုလက်ရှိပြည်သူလူထုရဲ့စိတ်ဆက်တက်မှုအခြေအနေနဲ့ပြန်တွက်ကြည့်မယ်ဆိုလို့ရှိရင်ဒီထင်ပြောရနေပြီးတော့သမရတက်လာဖို့ဆိုတာအလားအလာမရှိဘူး။ရခိုင်နှုန်းအနေထားဘယ်လောက်ရှိတယ်လဲဆိုတော့ပေါ့ဘူးတည်တယ်။ NLD တောင်မှဒေါက်ဆတ်စုကြည်ကရန်ကုန်ပြည်နိုင်ကျင်တယ်လို့သူကပြောတယ်။ဒီထွတ်တော်နှစ်ရက်လုံးမှာအပြတ်တက်တောင်မျိုးကမ်းမျိုးနိုင်ပါမှ25ရာနှုန်းပဲရတယ်။နိုင်ငံရေးအခြေအနေကကောလာဟလနဲ့ဆွဲရမှာမဟုတ်ပဲနဲ့အချက်လက်နဲ့သာလဲသင်္ကားလဲဆိုရင်ပို့ပြီးတော့ဖြစ်နိုင်ကြီးလိစက်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောရေးဆိုခွင့်ရှိသူဦးညံဝင်းကတော့ဒီလိုဖြစ်ပေါ်လာတဲ့အပေါ်မှာဘာမှတ်ချက်မှမပေးလို့ကြောင်းသူ့အမြင်ကိုအခုလိုပြောပါတယ
်။အချိန်ကြိုက်ပြီးတော့ဒီလိုအချိန်မှာလုပ်တဲ့သဘောမျိုးဒီလိုထင်စရာဖြစ် Right of the corner ပတ်သက်ပြီးတော့ဥပဒေကဆွဲတော့လက်ရှိစစ်တုံးမှုပြစ်စစ်တာဥပဒေမရှိသေးဘူး။
လက်ရှိမှာလွတ်တော်ကိုယ်စားလှယ်တဦးကိုပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုရွေးကောက်ပွဲကော်မရှင်အနေနဲ့လွတ်တော်ကိုပြဋ္ဌာန်းနိုင်ဖို့တင်ပြထားတာရှိပါတယ်။ဒါပေမဲ့လွတ်တော်ကိုယ်စားလှယ်တဦးကိုကိုယ်စားလှယ်ကနေပြန်လည်ရုပ်သိမ်းနိုင်ဖို့ပြည်သူ100ခိုင်နှုန်းကနေတိုင်ကြားနိုင်တဲ့ဆိုတဲ့ဥပဒေကြမ်းပါဖော်ပြချက်အပေါ်ဆွေးနွေးနေဆဲဖြစ်တာကြောင့်ဥပဒေကိုအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒီဥပဒေနဲ့လက်ရှိနိုင်ငံရေးအခြေအနေကိုသတင်းစာဆရာနိုင်ငံရေးလေလာသုံးသက်သူဦးစီသူအောင်မြင့်ကခုလိုသုံးသက်ထားပါတယ
်။ကော့ပွဲကော်မရှင်ကအဲ့မှာတင်ထားတာကြားပြီးအဲ့ဒါကိုဟိုတရားဥရှင်မန်ဒါသူ့လက်ထဲမှာရှိတယ်လေ။သူကလွတ်တော်ဥက္ကဋ္ဌဆိုပြီးတော့မှသူကလုတ်ပိုင်ခွင့်နဲ့အများကြီးယူထားတယ်။အဲ့ဒီထဲမှာဥပဒေတစ်ခုကိုဘယ်ချိန်မှာပြဋ္ဌာန်းမယ်ဘယ်ချိန်မှာမလုပ်မလဲဆိုတဲ့ဥစ္စာလည်းပါတယ်။အဲ့ဒါသူခောက်ထားတာကြားလာပြီးဟိုဘာလဲပြည်သူတွေကအဲ့လိုကနော်ပြန်ပြီးဖြုတ်ချပိုင်ခွင့်အခွင့်အရေးကိုကြတော့သူကမပေးဘူးလေ။ဒီပိတ်ထားတာပေါ့နော်အဲ့ဒါကြတော့ဒါမကောင်းဘူးပေါ့အခုအကဲခါတော့နောက်ဆုံးပေါ့နော်သိတော့မသိနိုင်သေးပါဘူးသူတို့မှအဲ့ဒီ final တိုက်ပွဲရရှိသေးတယ်ပထမတိုက်ပွဲကတော့ခုနကပြောသလိုပေါ့အဲ့ဒီပြာဥရှိမန်းနဲ့ပိတ်စိန်တို့ရဲ့ဒါပုဂ္ဂိုလ်ရေးပါညာတိုက်ပွဲနောက်ဆုံး final တိုက်ပွဲကဘာလဲဆိုရင်ဒီပါတီကြီးကိုလှုပ်တာလှုပ်တဲ့ထဲမှာကြံနေရစ်မလဲဆိုတဲ့ဥစ္စာကအဲ့ဒါသိမကြခင်အဖြစ်ပေါ့မှာဘယ်သူမှမစွန့်ခွာသွားခြင်းဘူးဒီပါတီကြီးကို
ဖွဲ့စည်းပုံအခြေခံဥပဒေ396ခအရမဲဆန္ဒနဲ့အနည်းဆုံး100ခိုင်နှုန်းကလက်မှတ်ရေးထိုးတင်ပြရင်တင်ပြခံရတဲ့လွှတ်တော်ကိုယ်စားလှယ်ကိုအရေးယူရမှာဖြစ်ပါတယ်
။မတ်မီခါပြောပြပေးခဲ့တာပါရှင်။အခုကတော့ရွေးကောက်ပွဲနှီးလာတဲ့ကာလအတွင်းမှာတိုင်းရင်းသားတို့ရဲ့ဆွေးနွေးပွဲတစ်ခုအကြောင်းကိုလည်းတင်ပြပေးပါဦးမယ်။ UNE လို့ခေါ်တဲ့စည်းလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့နဲ့မိတ်ဖက်အဖွဲ့အစည်း32ဖွဲ့တို့ကနေမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားအပြည့်အခက်ရက်စဲရေးစာချုပ်ချုပ်ဆိုနိုင်ရေး2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနောက်လာမယ့်အထွေထွေရွေးကောက်ပွဲကိုဖြတ်သန်းနိုင်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့မနေ့တုန်းကရန်ကုန်မြို့မှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ရွှေနေနဲ့မိဖက်အဖွဲ့အစည်းတို့ပထမနေ့တွေ့ဆုံဆွေးနွေးမှုအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ1990ခုနှစ်ရွေးကောက်ပွဲဝင်ခဲ့တဲ့တိုင်းရင်းသားနိုင်ငံရေးပါတီအများစုနဲ့စုဖွဲ့ထားတဲ့ UNA ကိုစီလုံးညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့နဲ့မိဖက်အဖွဲ့အစည်းတွေရဲ့တွေ့ဆုံဆွေးနွေးပွဲကိုဒီကနေ့ရန်ကုန်မြို့မှာကျင်းပပြုလုပ်ခဲ့ပါတယ်။တတိယကျင်းကျင်းပပြုလုပ်ခဲ့တဲ့ UNA နဲ့မိတ်ဖက်ဖွဲ့စည်းတို့ရဲ့ပထမရက်တွေ့ဆုံဆွေးနွေးမှုရဲ့အခြေအနေကိုတော့ UNA ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကအခုလိုပြောပါတယ
်။ယူကောက်ပွဲကိုချက်လမ်းလည်းပေါ့။သူတို့ချက်က NCA လက်မှတ်ထိုးချင်အောင်ထိုးချင်မယ်ဆိုလို့ရှိရင်ဘယ်လိုပုံစံနဲ့ထိုးတယ်လဲ၊ဘယ်လိုအမှန်ကန်ရိုက်ခတ်တယ်လဲ။နောက်ဆုံးတစ်ချက်ကတော့တောက်ရှိပုံစံကိုဘယ်လိုပြင်ဆင်မလဲ။ဒီနေ့အတိတ်ဘယ်လိုဆင်မလဲ။ဒီပရမပြင်းနေရတော့ပြင်ပါလေဘလို့ပြင်နိုင်မလဲဆိုတဲ့အချက်အဲ့ဒီအချက်၃ချက်ကိုပဲအဓိကသာဆွေးနွေးကြပါလေ
UNA အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာကိစ္စရပ်နဲ့ပတ်သက်လို့လွှတ်တော်သွင်းပြင်ဆင်ရေးဟာခက်ခဲတဲ့အနေအထားကြောင့်လွှတ်တော်ပြင်ပမှာပြင်ဆင်နိုင်ရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့ UNA ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကအခုလိုပြောပါတယ
်လွှတ်တော်သွင်းကလည်းပြင်ဆင်မှုဆိုတော့ပြင်နိုင်ဖို့လမ်းဟာဆက်လက်ကြလုံးဝမရှိတော့ဖြစ်သွားပါလိမ့်အဲ့တော့ရှစ်တော့ပြင်ပအနေပြင်ဖို့ပဲကျွန်တော်စဉ်းစားရမှာပေါ့နော်။ဒါပေမဲ့ရှစ်တော့ပြင်ပမှပြင်မယ်ဆိုရင်လည်းရှစ်တော့ပြင်မှာဒီမိုကရက်တစ်အင်အားစုနဲ့အနိုင်ရမထားရင်မဖြစ်ပါဘူး။ဒါပြလို့ဆိုတော့နောက်လာမယ့်နိုင်ငံရေးဆွေးနွေးပွဲမှာရှစ်တော့ပြင်ကနေလွတ်တော်ကိုစားကြည့်ပြီးတက်မယ်ရှစ်တော့ပုံစံများဟာလည်းဒီမိုကရက်တစ်အင်အားစုတွေတိုးတိုးလာလို့အစ်မကျန်ခဲ့တဲ့နိုင်ငံရေးပါတီနဲ့တိုင်းနာကောင်းဆောင်များကလည်းလက်နက်ကိုင်အဖွဲ့အစည်းကောင်းဆောင်များနဲ့တတိတဲ့တန်နဲ့တဘွားခိုင်ကြရှိတဲ့ပုံပုံများချစ်ဖို့လိုအပ်ပါတယ်။အဲ့ဒီနိုင်ငံဆွေးနွေးပွဲကနေထွက်လာတဲ့ရန်လာဟာကိုကြီးဘုံအစ်စ်ပြန်လဲရေးဆွဲရမှာအခြေခံမဲ့မူများဖြစ်လာနိုင်တယ်ပေါ့နော်ဖြစ်လာဖို့လည်းရှိတယ်လို့ယူဆပါတယ်
။လာမယ့်နိုဝင်ဘာလ10ရက်နေ့မှာပါတီစုံအထွေထွေရွေးကောက်ပွဲကျင်းပသွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားပြီးဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတရှိမရှိကိုစောင့်ကြည့်သွားမယ်အနေအထားရှိတယ်လို့လည်း UNA ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကအခုလိုဆက်ပြောပါတယ်။
အခြေခံမင်းသားနဲ့ရှင်ပြန်မှားနေရဆိုလည်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အားနည်းစေတာပေါ့နော်။လူတွေယုံကြည်မှုနိုင်ငံတကာယုံကြည်မှုနဲ့အားနည်းစေတာပေါ့နော်။ဖြစ်ပေါ်လာတဲ့ရွေးကောက်ပွဲရလို့ဆန္ဒကအပေါင်းတွေပေါ်ပေးမှုရှိမရှိဆိုတာလည်းတစ်ချက်ရှိပါသေးတယ်။အဲ့ဒီချက်တွေအကုန်လုံးမှန်ကန်တယ်ပြည့်စုံတယ်တရားမျှတမှုရှိတယ်ဆိုပေါ်မှာဒီရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတတယ်လို့ဆိုနိုင်မှာပေါ့နော်
။ UNA နဲ့မိတ်ဖက်ဖွဲ့စည်းတွေရဲ့စည်းဝေးကိုဇူလိုင်လ29ရက်နေ့ထိ3ရက်သာကျင်းပသွားမှာဖြစ်ပြီးအစည်းအဝေးပြီးမှဆုံးဖြတ်ချက်တွေထုတ်ပြန်သွားမှာဖြစ်ပါတယ်။ဒီကနေ့ကျင်းပတဲ့ UNA နဲ့မိတ်ဖက်ဖွဲ့စည်းရဲ့အစည်းအဝေးမှာမိုးမျိုးရပါတီ၊စုမီမျိုးရဖွဲ့ချုပ်၊ရခိုင်မျိုးရပါတီ၊ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်၊ရှမ်းပြည်ကုန်းကဒီမိုကရက်တစ်ပါတီ၊ကယန်းမျိုးရပါတီ၊ကချင်မျိုးရဒီမိုကရေစီကွန်ရက်၊ကရင်မျိုးရပါတီတို့အပြင်မိတ်ဖက်ဖွဲ့စည်းတွေဖြစ်တဲ့တိုင်းရင်းသားစိတ်မြင့်ညှိနှိုင်းရေးကိုယ်စားလှယ် SD ၊မုံမြင့်တစ်ပါတီ၊ APSDF ကျောင်းသားတမတော်ကယန်းပြည်တို့အပြင်တခြားလူမှုအခြေပြုဖွဲ့စည်းတွေပါဝင်အဖွဲ့ပေါင်း32ဖွဲ့တက်ရောက်ခဲ့ပေမဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တက်ရောက်နိုင်ခဲ့ခြင်းမရှိပါဘူးပြီးခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့ကနေ19ရက်နေ့ထိကျင်းပပြုလုပ်ခဲ့တဲ့ UNA နဲ့မိတ်ဖက်ဖွဲ့စည်းတွေရဲ့ဒုတိယကြိမ်တွေ့ဆုံဆွေးနွေးပွဲပြီးမှနိုင်ငံရေးပြဿနာရပ်ရပ်ကိုနိုင်ငံရေးနီးလမ်းနဲ့တွေ့ဆုံဖြေရှာဖို့တနင်္ဂနွေလို့အပြစ်ခတ်ရစေးရင်းနဲ့နိုင်ငံရေးဆွေးနွေးပွဲတွေအများအကောင်ထယ်ဖို့ပင်လုံကတိကဝတ်ကိုအခြေခံတဲ့ပြည်ထောင်စုအစည်းညီလာခံကျင်းပနိုင်ဖို့2008ဖွဲ့စည်းပုံဥပဒေကိုအသိရေးဆွဲဖို့2015ရွေးကောက်ပွဲကိုအများလက်ခံယုံကြည်နိုင်တဲ့လှုပ်လှပြေးတရားမျှသစွာကျင်းပနိုင်ဖို့အမျိုးသားပညာရေးဥပဒေမူကြမ်းကိုပြင်ဆင်ဖို့အမျိုးသားပညာရေးဥပဒေမူကြမ်းကိုလွှတ်တော်ကနေအမြန်ဆုံးအတည်ပြုပြသပေးဖို့အပါအဝင်အချက်9ချက်ပါဝင်တဲ့သဘောထားကြေညာချက်ကိုလည်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ57 kHz 5885တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။မကြခင်မှာတော့အင်္ဂါနေ့ညပိုင်းတက်ရက်လေးလိုက်အစီအစဉ်ကိုဆွေးနွေးချဖို့ရှိပါတယ်။အခုရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုတင်ပြပေးပါမယ်ရှင်။ခုသိမ့်ထိုက်ဦးစီစဉ်တင်ဆက်ထားပါတယ
်။ဒီသတင်းပတ်အတွင်းသဘရဥပမာအာဖရိကတိုက်ခီးစဉ်ကပြန်လာတဲ့အချိန်အမေရိကန်လွှတ်တော်အမတ်တွေရဲ့အီရန်နဲ့နျူကလ িয়ার ရေငင်းကုန်ဆွေးနွေးမှုတွေကိုရှင်းဆိုင်ရဖို့ရှိနေပါတယ်။ဒီအီရန်ရဲ့သဘောတူညီချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတော့ထောက်ခံပြေးသားပါ။ရဲအတန်းကြာဖြောင်းဖြားစီယုံမှုတွေနဲ့လွှတ်တော်အတွင်းမှာထိတ်တန့်ဆိုးရရရှိတွေရဲ့သက်သေထွက်ဆိုချက်တွေအပြင်အီရန်ရေးမှာအရင်ကနဲ့ဆိုင်တော့လွှတ်တော်အမတ်တွေရဲ့ထောက်ခံမှုအနည်းချင်းပိုရလာတဲ့အကြောင်းမိုက်ကယ်ဘိုးမန်းကသတင်းပေးပို့ထားပါတယ်
။ I hope that we will reject
Republican ထက်လွှတ်တော်အမတ်လင်းစေးဂရန်ကတော့အီရန်ရဲ့သဘောတူညီချက်ကိုပယ်ချနိုင်မယ်လို့မျှော်လင့်တဲ့အကြောင်းABC ရုပ်သံကိုပြောသွားခဲ့တာပ
ါ We've given them a bomb
ကျွန်တော်တို့ကသူတို့ကိုဘုံးလဲပိုင်ဝင်ပေးလိုက်တယ်မစ်ဆိုင်းဒုံးကြီးတွေလည်းပိုင်ဝင်ပေးလိုက်တယ်ငွေလဲပေးဦးမယ်ဆိုရင်တော့တိတ်ကိုဆိုးတဲ့သဘောတူညီချက်ပါပဲဗျာ
အထက်လွှတ်တော်နိုင်ငံကြီးရာကော်မတီဥက္ကဋ္ဌဖြစ်တဲ့ Republican ထက်လွှတ်တော်အမတ် Bob Corker ကတော့ကျွန်တော်ကတော့ခင်ဗျားတို့အလိန်ခံရတယ်လို့ပဲယုံနေတယ်ဆိုပြီးပြောခဲ့တဲ့သူပါသူကနိုင်ငံကြီးဝန်ကြီး John Kerry ကိုချားနာပွဲအတွင်းမှာပြင်းထန်တဲ့အသုံးအနှုန်းတွေနဲ့မေခွန်းထုတ်ခဲ့တယ်လို့ဝေဖန်ပြောဆိုခဲ့တဲ့သူလည်းဖြစ်ပါလေ
But what I think you've actually done in these negotiations
ဒီကိစ္စမှာတကယ်တမ်းခင်ဗျားအပေးယူလုပ်ခဲ့တာကအီရန်ဘက်ကဒီသဘောတူညီချက်ကိုလိုက်နာယုံလောက်နဲ့နျူကလ িয়ার လင်းနဲ့ပိုင်ခွဲလမ်းပွင့်သွားအောင်စနစ်တကျကူညီလုပ်ပေးခဲ့တာတော့ကျွန်တော်တော့ထင်တယ
်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတော့ဗီယက်နာမှာယူခဲ့တဲ့သဘောတူညီချက်ဟာအီရန်ကိုနျူကလ িয়ার လင်းနဲ့မပိုင်အောင်ဟန်ထားနိုင်မဲ့သဘောတူညီချက်ဖြစ်တဲ့ဆိုပြီးအခုလိုခုခံပြောဆိုပါတယ
် They already have conquered the fuel cycle
အီရန်ကနျူကလ িয়ার လောင်စာထုတ်လုပ်နိုင်တဲ့အဆင့်ကိုရထားပြီးသားပါကျွန်တော်တို့စပြီးစေးစက်တဲ့အချိန်မှာကိုနျူကလ িয়ার ဘုံ10ခုကနေ12ခုအထိထုတ်လုပ်နိုင်တဲ့ fissile တွေအလုံးလောက်ရှိနေပါတယ်။ယူရေနီယံတန့်စင်ဖို့ဘိုဟိုခွာအားဇက်ကလည်း1900လောက်ရှိနေတာပါ။အ
ီရန်ရဲ့နျူကလ িয়ার စီစဉ်လုံးဝအုပ်ုံဆုံးသတ်ဖို့ဆိုရင်လွှတ်တော်အမတ်တွေခြံပေးသလိုတခြားနိုင်ငံကသာရွေးချယ်ရလိမ့်မယ်လို့လည်းနိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ
်။ It's called military action.
အဲ့ဒါကစီးရေးရအေးအေးယူတာကိုခေါ်တာပါ။အီရန်ဘက်ကသူ့အစီအစဉ်ကိုဘယ်လိုပဲဖြစ်ဖြစ်မရက်ခဲ့ဘူးဆိုရင်ပါ
အခုအချိန်ထိတော့ဒီမိုကရက်အမတ်တော်တော်များများကသူတို့ရည်တည်ချက်ကိုထုံမပြောသေးပါဘူး။ဒီမိုကရက်ထက်လွှတ်တော်အမတ်ဘန်ဂါဒင်ကတော့အခုလိုပြောပါတယ်
။ We don't trust Iran. But we got to leave emotion.
ကျွန်တော်တို့ကအီရန်ကိုမယုံပါဘူး။ဒါပေမဲ့ဒီအချိန်မှာစိတ်ခံစားချက်ကိုရှည်ရမ်းမတင်ပါဘူး။ကျွန်တော်တို့သဘောတူညီချက်ကိုကြည့်ရမယ်။အခုသဘောတူထားတဲ့အချက်တွေကအီရန်ကိုနျူကလ িয়ার လက်နက်အ ਨੇ အများပိုင်ဆိုင်နိုင်ခြင်းရှိမရှိကျွန်တော်တို့ဆန်းစစ်ရပါလိမ့်မယ်
။ Congress လွှတ်တော်အနေနဲ့ဒီမကောင်းတဲ့သဘောတူညီချက်ကိုပယ်ချလိုက်ပါဒီတဲ့ကောင်းတဲ့သဘောတူညီချက်လိုအပ်ပါတယ်ဆိုတဲ့ကြော်ညာတွေကိုသဘောတူညီချက်ကိုကန့်ကွက်တဲ့အဖွဲ့တွေကရုပ်မြင့်တန်ကြားကနေထုတ်လွှင့်နေတာတွေတွေ့နေရပါတယ်။စောသောပိုင်းထွက်လာတဲ့စစ်တမ်းတွေရတော့အများစုကသဘောတူညီချက်ကိုထောက်ခံပါတယ်။ဒါပေမဲ့လည်းဒီသဘောတူညီချက်ကြောင့်အီရန်လက်ထက်နျူကလ িয়ার လက်နက်မရောက်ဘူးဆိုတာကိုတော့တော်တော်များများတန်ကြားဖြစ်နေကြဆဲဖြစ်ပါတယ်ခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုကတော့ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်မယ်။အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုစချရအောင်ပါရှင
်။တော်ရရှိမြတ်မြမြမပြည်နာခတ်တွေအရေးကြီးတဲ့အချိုးခွေတစ်ခုဖြစ်လာနိုင်တယ်ဆိုပြီးအများမျှော်လင့်နေတဲ့ရွေးကောက်ပွဲတွေကျင်းပဖို့ကတော့လာပိုင်းမှာကြံပါတော့တယ်။ဒါမှမဟုတ်ရွေးကောက်ပွဲတွေပြီးသမရနေရာအတွက်ရွေးတဲ့နေရာမှာ2008ဖွဲ့စည်းပုံအရ NLD ပါတီဥက္ကဋ္ဌတော်ဆန်းစုကြည်ရွေးချယ်ပိုင်ခွင့်မရှိသလိုပဲလက်ရှိသမ္မတဦးသိန်းစိန်ကလည်းနောက်ကျရင်တက်တန်းအတွက်သူပြိုင်မယ်မပြိုင်ဘူးဆိုတာကိုရည်ရည်ပြတ်ပြောထားတာမျိုးတော့မရှိသေးပါဘူးတကယ်လို့သာတော်ဆန်းစုကြည်ရောဦးသိန်းစိန်မှာသမ္မတမဖြစ်ဘူးဆိုရင်နောက်ဆိုးအောင်ဘသူဦးဆောင်နိုင်မယ့်အလားအလာတွေရှိနေတယ်လဲဘလို့ခေါင်းဆောင်မျိုးတွေပေါ်ထွက်လာဖို့မျှော်လင့်တယ်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အဲ့တော့အရင်ဆုံးကတော့တကယ်လို့သာဒေါ်ဆန်းစုကြည်ရောဦးသိန်းစိန်မှာသမ္မတမဖြစ်ဘူးဆိုရင်နောက်ဖြစ်လာနိုင်ကြီးအလားအလာရှိတဲ့သူတွေ NLD ပါတီထဲမှာပဲဖြစ်ဖြစ်ဟိုကြက်ကန်ဖွံ့ဖြိုးရေးပါတီထဲမှာဖြစ်ဖြစ်တခြားပါတီထဲမှာပဲဖြစ်ဖြစ်ဘယ်သူများအလားအလာတွေရှိမလဲဆိုတော့ကျွန်တော်တို့အရင်ဆုံးရေဝီယာဆွေးနွေးစီခြင်းပါတယ်ပထမဆုံးကတော့ဒီမြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုကဒေါက်တာနိုင်အောင်ရဲ့အမြင်ကိုကြားချင်ပါတယ်ခင်ဗျာ
လို့ကဒေါနီဂျာနီရာတော့ဟိုဟိုဒေါန်ဆန်းစုကြည်လည်းမဖြစ်နိုင်ဘူးဥသိမ်းစိန်လည်းရွေးမခံဘူးဆိုလို့ရှိရင်တော့ဒါဟိုလက်ရှိဟိုကာရင်ကရှီကလည်းပြောဆိုနေတာကတော့ဥရှိမှန်ပေါ့ဗျာဟိုဒါမဲ့လို့ကျွန်တော်ကတော့ဒီဟိုသမရဘဒူဖြစ်တာတဲ့ဒီရွေးကောက်ပွဲကနေပြီးတော့ဘယ်လိုအပြောင်းလဲတွေဖြစ်နိုင်မဖြစ်နိုင်ဆိုတာပါပို့ပြီးတော့အရေးကြီးလို့ထင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ90ပြည့်ရွေးကောက်ပွဲတော့ဒီ NLD ပါတီရဲ့ပလဲမျိုးနဲ့ကိုယ်စားလှယ်ဖြစ်ခဲ့ပြီးတော့ဒေါက်တာတင့်ဆွေအမြင်ရောခင်ဗျာတကယ်လို့သာဒေါက်တာဆန်းစုကြည်ရောဦးသိန်းစိန်မှာသမရမဖြစ်ဘူးဆိုလို့ရှိရင်ဒီလက်ရှိနိုင်ငံရေးပါတီတွေကဒီ line up တွေအရပေါ့နော်ကျွန်တော်တို့စဉ်းစားမယ်ဆိုရင်ဖြစ်နိုင်ကြီးအလားအလာရှိတဲ့ပုံစံတွေဘယ်သူရှိမလဲဆရာဦးသိန်းစိန်အမြင်ပြောပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီချိန်မှာဒီကောင်းစဉ်ကိုကျွန်တော်တို့ဆွေးနွေးကြရတာကဟိုမှန်ပြောတာတော့မဟုတ်ရည်ရမ်းပြောမယ်အနေထားပေါ့ခင်ဗျာမသေးချာမရေရတဲ့အဲဟိုတခုအရာတခုကိုကျွန်တော်မှန်းရတာအဲဆိုတော့ဟိုကျွန်တော်တို့ကဗမာနိုင်ငံမှာနောက်သမတကိုဖြစ်တဲ့လူကိုပြောရမှာလားဖြစ်စေခြင်းတာကိုပြောရမှာလားအဲဖြစ်တဲ့နာတဲ့ပေချိတ်ဟိုဖြစ်စေခြင်းတာလည်းပေချိတ်ပြီးတော့ဖြစ်ကိုဖြစ်သွားမဲ့လူကဖြစ်မဲ့အနေထားတခုဖြစ်နေတယ်ခင်ဗျာဒါကြောင့်ကျွန်တော်ဖြစ်တဲ့နာတွေကိုပြောလို့တော်တော်ခက်တယ်အဲကျွန်တော်တို့ပေါ်မှာပြီးမှာဒါဟိုတံပိုးထားတဲ့စံတွေကိုဘေးချိတ်ထားခဲ့ရတဲ့ကာလတွေက50 60တွေကိုရောက်တာဒီနေ့လည်းမပြောင်းသေးတဲ့ကာလဆိုတော့မှန်းရတာတော့တော်တော်ခက်တယ်ခင်ဗျအဲတော့ဟိုမှန်းတော့မှားမှာပေါ့လေကျွန်တော်တို့အဲတိုင်းဆိုရင်တော့ကျွန်တော်မြင်တာကတော့ဟိုရက်ခိုင်ဖုန်ပြေးပါတီတွေမှာလည်းလူတွေကလည်းအများကြီးလှုပ်ချင်တဲ့လူကလည်းအများကြီးနောက်တစ်ခါ NLD မှာလည်း NLD ကျတော့တမျိုးရတော့အောင်ဆန်းစုကြည်ပြည့်ရဲ့အဲဘယ်သူရှိသလဲဆိုတော့မေကုန်းနဲ့ဟိုဟိုမေကုန်းကြီးကကြားပြီတိုးတိုးလေကျွန်တော်မြင်တာက NLD ပါတီဟာအခြားဘယ်နိုင်ငံရေးပါတီတွေနဲ့ရှင်ရှင်တပါဝအရာရောဝါရာရောပညာအရာရောဟိုကြီးပါတယ်ဟိုရှိပါတယ်ဒါကြောင့်မို့တနည်းအားဖြင့်ပြောရင်အမတန်ဟလာကောင်းတဲ့ဘောလုံးအသိကြီးတသိန်းလို့စီရာရောနောက်တန်းရောလယ်တန်းရောပြည့်စုံနေนิวยอร์กก็เลยทํามากองเลยสุดะอนิถาสรเอาเอเนดีหาดีเอเนดีมาฉิเลยโตจนပြောလို့ပါတယ်သို့တော်တယ်ပဲဟိုဘောလုံးเนี่ยပဲဥမာပြောလို့ရှင်အကောင်းဆုံးนิวยอร์กကတစ်ဖက်အသင်းကိုတိမာသူ့အားကစားသမားတွေထုတ်တယ်ခင်ဗျာကစားနီးလဲထုတ်ပါတယ်ဒါကြောင့်ကျွန်တော်တို့မှတ်နေတာဘယ်သူမှမှန်အလွဲနိုင်နေသို့တော်တယ်ပဲเอเนดีมาအဲ့လိုဆုံးချိန်ကြရဆုံးဖြတ်နိုင်စွာအဲတိုက်ဆိုင်မှုကိုထုတ်နိုင်တဲ့ထုတ်နိုင်စွာနဲ့တိုက်ဆိုင်မှုတွေအပြည့်စုံရှိတယ်လို့ပဲအဲကျွန်တော်ပထမဆွေးနွေးလိုပါခင်ဗျ
ာဟုတ်ကဲ့ခင်ဗျာကျွန်တော်ဒီမှာဆွေးနွေးဝဲအတွက်ဒီ Zoomie Democracy ဖွဲ့ချုပ်ကဟိုကိုအန်ထရိုနီခေါ်ဟိုကပ်ကန်ခေါ်လည်းရှိနေပါတယ်ကိုအန်ထရိုနီဆွေးနွေးပါအောင်ခင်ဗျာကိုအန်ထရိုနီအမြင်ရောကျွန်တော်တို့အခုဆွေးနွေးတဲ့လောက်ကတော့ဒီလက်ရှိနိုင်ငံရေးပါတီတွေကဟိုသမရဖြစ်လာနိုင်ခြေရှိတဲ့လူရဲ့အလားအလာကိုကျွန်တော်တို့ဆွေးနွေးနေကြတာပ
ါဟုတ်ကဲ့ပါခင်ဗျာဒေါန်သစုကြည်ရဲ့ဓမ္မဦးသိန်းစင်ရဲ့အဖြစ်နိုင်ဘူးလို့တော့ဟောပြောကြတာပေါ့နော်။ဒါပေမဲ့ဖြစ်နိုင်တဲ့ဟိုအဲမှာတော့ဥရှိမှလည်းဖြစ်နိုင်လို့နောက်ပြီးတော့မှဒီ NLD ထဲမှာဆိုရင် NLD အနေနဲ့ဒီနိုင်ငံရေးတိုင်းနာနိုင်ငံရေးမဟာမိတ်တွေနဲ့ဒီလိုဘလောက်ထိမဟာမိတ်လုပ်နိုင်လဲဘလောက်ထိဆွေးနွေးနိုင်လဲပေါ်မှာမူတည်ပြီးတော့မှ NLD တက်ကလည်းအများကြီးဖြစ်နိုင်ပါတယ်ဆိုတော့ NLD ရဲ့ရွေးချယ်မှုပေါ်မှာလည်းအများကြီးမူတည်ပါလိမ့်မယ်ဗျ။
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါ။ဟုတ်ကဲ့ဒါမဲ့ဆက်စော့ဒေါက်တာနိုင်အောင်ကတော့ပြောသွားတယ်ပေါ့လေဟိုသူ့အမြင်တော့ဘသူဘယ်ဝါပဲတက်တက်ပေါ့တကယ်တော့အစိုးရကောင်တည့်ရဖြစ်လာဖို့အဓိကဆိုရဲသဘောထားမျိုးပြောသွားပါတယ်ဒါမဲ့ကျွန်တော်စဉ်းစားမိတာတစ်ခုကတော့ ဟိုဘလို့ခေါင်းဆောင်မျိုးဟိုပေါ်လာလာဆိုပေမဲ့လည်းဟိုဒီအစိုးရကောင်တရဖြစ်အောင်ဖန်တီးနိုင်မို့နောက်တစ်ခုကလည်းအနရီမှာဆိုရင်ဒေါန်ဆက်စုကြီးမဖြစ်နိုင်ဘူးဆိုရင်လူလူကလက်ခံနိုင်မယ်အများကလက်ခံနိုင်မယ်ဥမာဟိုအာနာယပါတီထဲမှာဆိုလို့ရှိရင်လည်းဟိုရေဝီကလူလူကပို့ပြီးလက်ခံနိုင်မယ်ပုံကူမျိုးတွေတက်လာဖို့ကလည်းရေးကြည့်လိုက်မှတည်းနောက်အစိုးရတက်လာဖို့ဟိုတည်တည်ငြိမ်ငြိမ်နဲ့ဖြစ်လာဖို့ဆိုတော့ဒီနေရာမှာကျွန်တော်တို့ကလည်းဟိုဘသူဖြစ်လာနိုင်တယ်မဖြစ်လာနိုင်ဘူးဆိုတော့ဆရာဦးတင်ဆွေပြောသလိုပဲခမန်းခက်တာတော့မှန်တယ်ဒါပေမဲ့ကျွန်တော်တို့ဟိုကြိုးပြီးတော့စဉ်းစားထားတာတွတ်ထားအဲ့ဒါကိုလည်းတွတ်ထားဖို့လည်းလိုလိမ့်မယ်တည်းတခြားကြောင့်မဟုတ်ဘူးဒီလိုနိုင်ငံရေးပါတီတွေကအခုချိန်ထိပုံဝင်လင်းလင်းမပြောသေးဘူးဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲမှာမဲပေးရမယ့်လူတွေကလည်းလာပိုင်းလောက်သာလူတော့တယ်ဟိုသူတို့ဘက်ကဟိုစဉ်းစားခွင့်လေးတော့ကြိုးပြီးဟိုရဖို့ဆိုတဲ့အမြင်မျိုးနဲ့ကျွန်တော်ကဒီကိစ္စကိုခံမှန်းကြည့်ရပါဆိုတော့ဒေါက်တာနိုင်အောင်အမြင်ပြောပါအောင်ခင်ဗျာကျွန်တော်တို့တကယ်တမ်းဟို line up တွေရစဉ်းစားမယ်ဆိုရင်ရောဥမာထားပါတော့အနေရဲမှာအခုလူပြောသူပြောများလာတာဟုတ်တင်ဘူးလို့ပုံကူမျိုးဟိုနောက်ပြီးတော့ကြက်ခိုင်ဖွံ့ဖြိုးရေးဘက်ကဆိုရင်ဥွှေမန်းလို့ပုံကူမျိုးပေါ့လေဒီလိုပုံကူမျိုးတွေပေါ်ပေါ်တက်လာကြမယ်ဆိုရင်ရောလူလူကြာလက်ခံနိုင်မဲ့အလားအလာမျိုးတွေတက်ဆိုင်ပါတီကလက်ခံနိုင်ကြမယ်ပုံကူမျိုးတွေဘလို့ပုံကူမျိုးတွေရှိလဲဗျဟ
ိုကိုလေကျွန်တော်တကယ်တက်ပနာတခုကဘာလဲဆိုတော့ပါတီကြီးကိုတိုင်ကိုကကျွန်တော်ပါတီအနိုင်ရရင်ဘုဒ္ဓသမဏေဆိုပြောရမှာဆိုပဲပါတီမှာပြုတ်ရင်လည်းရောသေးတာမရှိဘူ
းဟုတ်တယ်
ရှင်မန်လောက်ဒေါန်ဆန်းစုကြည်လောက်ကတော့ကျွန်တော်တို့ဖြစ်ချင်ပါလို့ပြောရရှိရလေနော်နောက်တစ်ခုကတကယ်ဒုတိယပြဿနာတစ်ခုကဘာလဲဆိုတော့ကျွန်တော်သမဏေကိုဒုတိယတည်းရွေးရတာမဟုတ်ဘူးအဲ့တော့အနိုင်ရတဲ့ပါတီတွေကနေပြီးတော့မှလွတ်တော်ထဲမှာအားလုံးပြည့်ကြတဲ့အတိုင်းပဲနော်အော်အဲ့လိုတော့ရင်းမယ်လားဟိုအခက်လိုတော့ရင်းမယ်စစ်တပ်ကလည်းအစိုးရမယ်အဲ့ခဲမှမှပါလီမန်ထဲမှာရောက်သွားတဲ့ဂျူရီရဲ့မဲဆန္ဒနဲ့ရွေးတာဆိုတော့ဟိုအဲ့ဒီပုံမှာကြည့်မယ်ဆိုလို့ရှိရင်ညာကျွန်တော်တို့ကတော့ဒီပါတီရဲ့ဒီလိုအစိုးရရဲ့လူကိုတမနာဖြစ်စေခြင်းနဲ့ဆိုတော့စင်ညိုးနဲ့လူလူရလည်းရွေးနေရတာမဟုတ်တလို့အဲ့ဒီကလည်းခံမှန်းခဲ့တယ
်
နောက်တစ်ပိုင်းပိုင်းကလည်းပါတီတွေဘက်ကနေလည်းတစ်ဖက်ကပြန်ပြောမှဆိုရင်ငါတို့ကပါတီရဲ့ဘလွတ်တော်တွေကိုဘလောက်ရောက်သွားတော့မှငါတို့ကဟိုအဆိုးပြုလို့ရနိုင်တယ်ဆိုတဲ့အနေအထားမျိုးရလည်းရှိနေကြရောဆိုတော့အဲ့ဒီအခြေအနေပေါ်မှာခုနပြောသလိုပေါ့ဖြစ်ချင်တယ်ဆိုတဲ့လူကြီးကဆန္ဒပြုတာရှိနေပေမဲ့လို့ပါတီဒီကိုယ်တိုင်ကိုစားပြုပြီးတော့ဟလာပြောနေတာလည်းမရှိတလို့ကျွန်တော်လူတို့ကလည်းတိုက်ရူးရှယ်ရတာမဟုတ်ဘူးအနည်းဆုံးတော့စစ်တပ်ကယူရလူတယောက်ကအနည်းဆုံးတော့ဒုတိယမှာဖြစ်မယ်ဆိုတာတေချာတော့ပဲရှိတယ်ဘယ်သူမှလည်းမြင်ဖို့မရှိဘူးအဲ့လိုအခြေအနေတွေမျိုးကြီးမှာကျွန်တော်တွားနေရဖြစ်တာကို
ဟုတ်ကဲ့ဒါကျွန်တော်တို့ဒီမှာကိုဒေါက်တာနေအောင်ပြောရလဲကျွန်တော်လက်ခံပါတယ်ဒါပေမဲ့ကျွန်တော်ကစဉ်းစားမိတာတခုကတခြားရောက်မဟုတ်ပါဘူးတကယ်လို့အာနာယပါတီကတရားကိုတက်လာပြီးတော့အစိုးရကိုဆက်အုပ်ချုပ်လို့ပေါ့လေဆက်စောကိုနေအောင်လည်းပြောတာနောက်ကျွန်တော်ဒီအစိုးရကောင်တရားပေါ်လာဖို့ကတကယ်တော့အဲ့ဒါကိုအဓိကပြစ်မှတ်ထားရမှာပေါ့ဒါပေမဲ့ဟိုကျွန်တော်မြင်တာကျွန်တော်စဉ်းစားသင့်တာဟိုအစိုးရကိုဆက်ဟိုနောက်ထပ်ဒီအနာပါတီတွေကနောက်တစ်ယောက်ကပဲဆက်တက်လာလို့ဆက်အုပ်ချုပ်လို့လူလူကမကျေနပ်တာမျိုးနောက်ပြီးတော့ NLD တက်လာလို့စစ်တပ်နဲ့အာဏာပိုင်အတိုင်းဝိုင်းကဟိုမကျေနပ်တာမျိုးတွေနောက်ဆက်တွဲပြဿနာတွေပေါ်လာတာမျိုးရောမဖြစ်နိုင်ဘူးလားအဲ့တော့ဒီလိုကြားထဲမှာဟိုသမရတယောက်ကိုပေါ့လေဟိုအခုချိန်လောက်ကလေးကနည်းနည်းလေးဟိုစဉ်းစားထားနိုင်ရမယ်လူလူဘက်ကလည်းလူလူကိုလည်းကျွန်တော်တို့ information တစုံတရာစဉ်းစားစရာပေးထားနိုင်မယ်ဆိုရင်ကျွန်တော်တို့ဘက်ကပိုကောင်းလာမလာနိုင်ဘူးလားကျွန်တော်အဲ့ဒါကိုစဉ်းစားမိလို့ပြောတာပါဟုတ်ဟုတ်တော့ကိုနေအောင်ရှင်းပြလဲကျွန်တော်နားလည်ပါတယ်ပြ
ောလို့မရဘူးလို့ဖြစ်နေတာ
ဟုတ်တယ်ဟုတ်တယ
်အဓိကလေ
ဟုတ်တယ်အခုပါဆိုကျွန်တော်တို့ရဲ့ဟိုယိုယိုလွတ်တော်ထဲမှာရွေးချယ်ရတဲ့တမနာရွေးရတဲ့ပုံစံကလည်းဟိုပုံစံတစ်မျိုးကိုလူလူကဆက်ဆော့ပြောသလိုပဲအမေရိကန်မှာလည်းတိုက်ရိုက်ရွေးရမျိုးကလည်းမဟုတ်ဘူးဆိုတော့အားလုံးကတော့စဉ်းစားတာတော့ခက်တော့ခက်နေတာပေါ့လေ
ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒေါက်တာတင့်ဆွေကိုလည်းပြန်ပြီးတော့အလှည့်ပေးချင်ပါတယ်ဟိုဒေါက်တာတင့်ဆွေအနေနဲ့ရောအခုကျွန်တော်ဆက်ဆော့ပြောရတဲ့စကားကိုပြန်ကောက်ချင်ပါတယ်တကယ်လို့အာနာယပါတီဘက်ကပဲနောက်တစ်ယောက်ပြန်ပြီးတက်လာမယ်ဒီဟိုလွတ်တော်တွေကနေဟိုပေါ့လေပြန်ပြီးရွေးချယ်ရလို့အာနာယပါတီကတက်လာမယ်ဒါမှမဟုတ်ရင်လည်း NLD တွေကပဲ NLD ရဲ့လွတ်တော်တွေမှာအများစုနိုင်ရလို့ NLD ကပဲအသာရပြီးတော့တယောက်တက်လာမယ်ဆိုရင်အာနာမန်ဘက်ကမချေမတက်တဲ့အခြေအနေမျိုးတွေဖြစ်လာလို့ရွေးကောက်ပွဲအလွန်ပေါ့လေနိုင်ငံရေးအကျပ်တဲတွေဖြစ်လာနိုင်တဲ့အလားအလာမျိုးတွေရောမြင်မိလား
အဲဟုတ်ကဲ့ခင်ဗျာဒီလိုတကယ်လို့သာအာနာယပါတီလို့ခေါ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးကအလားတူပဲစစ်တပ်ကတခုတက်လာရင်ကတော့ပြီးခဲ့တဲ့9နှစ်တည်းကိုကောင်းစရာမရှိဘူးလို့တချို့ဆိုရင်အဥမာဆိုပါလို့ရတစ်ပြေးနေတဲ့ကြော်ကြနေတဲ့ဥရွှေမန်တက်လာရင်ကျွန်တော်ပုံမှန်လေးနဲ့ပုံမှန်လေးပြောရမယ်အချိန်ပေါ့ခင်ဗျာကျွန်တော်ရဲ့ကိုပိုင်အမြင်သုံးသပ်ချက်မဟုတ်ပါဘူးအလားတူကျွန်တော်လည်းတူတယ်လို့ပေါ့လေဒီအတွန်းစီလို့ပြောရမယ်နင်းနင်းကပ်ကပ်ရှိတဲ့ပုံကိုယ်တွေကလည်းဥရွှေမန်တက်လာရင်ပိုဆိုးမယ်လို့ဆိုရင်မူတွေကကြီးနေတယ်ခင်ဗျာအလားတူပဲပုံကြုံမှုကြီးအမေအောင်လည်းဟိုတက်လာလည်းပဲမထူးပြတနည်းအားဖြင့်ပြောရင်ဒ ီ9နှစ်နဲ့9နှစ်ဘာမှမထူးတဲ့အခြေအနေတစ်ခုပဲဖြစ်ပြီးတော့အာကမ္ဘာကောင်းရင်ပို့ဆိုးနိုင်တယ်ပေါ့လေဒါဖြစ်ရင် NLD ခေါနာဟိုဇုံရဲ့ပုဂ္ဂိုလ်တယောက်ပြောသလိုပေါ့လေ NLD ကတိုင်းသားပါတီရဲ့ကောင်းဆောင်တစ်ခုကိုတင်မလားဆိုရင်လာလာလေဒါဓမ္မဟိုဟိုစိတ်ဝင်စားစရာကောင်းပြီးတော့ဟိုအဖြစ်ကောင်းရဖြစ်နိုင်တယ်ပေါ့လေခေါနာဟိုဘောလုံးပြောသလိုဟာကျွန်တော်တို့ဥက္ကရာကြီးအဲတပါပီယူတင်ဟုလည်းပဲဒါကောင်းတဲ့ candidate ပေါ့လေဒီနှစ်ခုကတော့ကျွန်တော်တို့ရှိထားတယ်ဒါတော့လာလာကောင်းပြီတကယ်လို့ NLD ကအဲ့လိုပဲတင်မယ်ဆိုရင်ဘာဖြစ်မလဲဆိုတာကတော့ဟိုတနေ့ကပုဂျုံမီမင်းအောင်လည်းကတော့ဟုတ်လား BBC မှာသူအင်္ဂလိပ်လိုပေါ့လေအင်္ဂလိပ်ပိုင်းစီစဉ်ပါအဲ့လက်ခံမှာဘယ်လိုပြောရသဆိုတော့သူစကားတော့ပြန်နှုတ်လို့ခင်ရဘူးခင်ဗျအဲ့တော့လက်ခံကြအောင်ပါပဲအဲ့တော့ဒီတကယ်လို့ဒါနောက်ငန်းနဲ့ဟာတခုပြီးခဲ့တဲ့ငန်းနဲ့နည်းနည်းလေးပြောင်းမယ်ဆိုရင်တော့ကိုယ်ယူမှုကြီးမရောလဲမိတ်ကြီးအဲတိခါမယ်စစ်တက်ကပေါ့လေကျန်ခဲ့ရလဲဒါအောက်ဤပြီးတော့ဟိုသွားလို့ရှိရင် NLD ဘက်ကတင်တယ်တော့ဘုတ်တိုင်းရင်းသားဘက်ကတင်တဲ့အဲသမတနဲ့သွားမယ်ဆိုရင်တော့တစုံတရာတစုံတရာတော့ပေါ့လေဟိုတိုးတက်သွားမယ်အနေထားရှိတယ်ဟိုချုပ်ပြောရရင်ကျွန်တော်တို့သမတကိုဟိုဘယ်အယူလဲဆိုတော့ဒူဒူကလည်းယူတာမဟုတ်ဘူးဖွဲ့စည်းပုံကယူတာ
ဟုတ်ပါ
ဘူး။ဒါပေမဲ့ဒီမှာတကယ်ကြည့်ပြီးဒါဖြစ်နေပြီးတော့ကျွန်တော်တို့ကပြိတ်ပြီးတော့လူသားလက်သားမရှိတဲ့အနေထားတည်းရမှာဟိုဆက်သွားနေရတယ်လို့ပြောဖြစ်ပါလိမ့်ခင်ဗျာ
။ဟုတ်ကဲ့။ကျွန်တော်ဒီဆွေးနွေးပွဲအတွက်ဟိုဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုလည်းလေးလိုင်းပေါ်မှာအခုရောက်နေပါတယ်။အရင်ဆုံးကတော့ကျွန်တော်ကိုမင်းသူဟိုခေါ်ကိုမှုသစ်ပါခင်ဗျာ။ကိုမင်းသူအမြင်ဆွေးနွေးလို့ရပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ညာပါလေ။အဲ့ဒီအားလေးကိုတော့နားနေရတဲ့ပတ်သက်နေတာကတော့အဲ့ဒီနေနေကဒီဒီကောက်ဝဲမှာဒီနားဆိုင်ကိုဆွေးရလို့တစ်ခါပြောလို့နိုင်ရမယ်ဆိုလို့ရှိရင်တော့ဟိုအဲ့ဒီကအင်ဗင်ဗယ်ဒီတမန်တော်အစ်ကိုအနိုင်ငံကြီးတော့ပေါ့လေအစ်ကိုဖြစ်လာနေတယ်ဆိုချင်တာ
โอเคကိုကိုမင်းတို့တယ်လီဖုန်းလိုင်းရကျွန်တော်တိတ်မကောင်းဘူးခင်ဗျာကျွန်တော်ကောင်းကောင်းမကြားဘူးဖြစ်နေကိုမင်းသူကြီးကျွန်တော်ပြန်ခေါ်လိုက်ပါမယ်နော်โอเคကျွန်တော်ကွန်မင်းသူโทรဖုန်းไลน์မကောင်းတဲ့အတွက်နောက်တစ်ယောက်ကိုအလှည့်ပေးခြင်းပါတယ်ဦးတန်းထွန်းပါခင်ဗျာကျွန်တော်တို့ထိုင်းနိုင်ငံမှာရောက်နေတဲ့ဦးတန်းထွန်းပါသူကအရင်တော့ NLD မှာလဲသူကတာဝန်ယူခဲ့ဘူးတဲ့ပုံကိုဖြစ်ပါတယ်ဦးတန်းထွန်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကအခုရေးကောက်ပွဲနဲ့ဆက်သက်တဲ့ကိစ္စပဲရေးကောက်ပွဲမှာကိုနဲ့ဟိုကိုမြင်ကြီးရဲ့သမရကိုလက်ရှိအနေထားမှာအဲတန်ခိုင်ခွန်မျိုးရဲ့ဖြစ်ဖြစ်မိသားစုကိုယ်စီဆက်ဆက်ပဲဖြစ်ဖြစ်လို့ပြောနေတယ်အဲ့ဒါဟာကျွန်တော်အနေနဲ့ကတော့မိသားစုကိုယ်စီအဖွဲ့ချုပ်ကလက်ရှိအနေထားမှာအနိုင်ရလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်ဒါကြောင့်ဒီယုံကြည်ချက်ထဲမှာကျွန်တော်တို့မိသားစုကိုယ်စီအဖွဲ့ချုပ်ထဲမှာအစုပ်အပြတ်အလက်ခံပြီးတော့တကယ်အလက်မခံအလံလဲတဲ့စိတ်သက်ကိုကျွန်တော်တူးချင်းအနေနဲ့ငြင်းချင်းမှာငြင်းချင်တာကတော့ဦးဝင်းထေရာကျွန်တော်တို့အလေးစားဆုံးအရင်ကြီးရဆုံးအသက်အရွယ်အရလည်းလုံနိုင်ရှင်ရှိတဲ့ပုံစံတူဖြစ်တယ်လို့ကျွန်တော်မြင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါဟုတ်ကဲ့ကျွန်တော်ဆွေးနွေးပွဲအတွက်ကိုဒီရန်ကုန်မြို့ကကိုကျော်ဘူတထောင်လဲရှိနေပါတယ်ကိုကျော်ဘူတထောင်အမြင်လဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအရေးကြီးဆုံးချက်မှာတမ္ပတ်ပြည်သူဒီ NLD မှာရင်းနှီးပြတော်တူတယ်ရင်ဖြစ်ရပါမယ်ကျန်တဲ့နေနဲ့မှာမကူရှိသေးဘူး။ပထမတစ်ခုမှာရွေးကောက်ပွဲပြီးနောက် NLD ဒီသာသာပါတီများနဲ့လက်တွေ့လျက်ဆွေးနွေးပွဲဖွင့်တဲ့ဆိုပါလျင်တမ္ပတ်ဒီ NLD တိတိကောက်ဆောင်သူထေကတာဖြစ်နေပြီ။ဒုတိယနေ့လမှာရွေးကောက်ပွဲပြီးနောက် NLD ဒီကုသလာမြင့်ရဲခပ်ပေါ်ပြပါတီနဲ့လက်တွေ့၍အဆွေးအဖြစ်လာမည်ဆိုပါကသူရဥစုမြင့်တာလျင်တမ္ပတ်ဖြစ်လာကြရှိပြီးဒီကုသလာတမ္ပတ်များသူမှာဥရှမေအပေါ်စနတ်ပြမှုများဖြစ်ပေါ်လာခြင်းမှာဤဒုတိယနိုင်ငံကိုကျက်စီအောင်စတင်ကျပင်းကြခြင်းဖြစ်ပြီးနောက်တစ်ဆက်မှာတက်ခန့်ကွန်ပျူတာပါတီအတွင်းဥစည်းကြီးမှုကစတင်ကွေးလာနေကြောင်းကိုလည်းဒုတိယချင်းကအတူပြပြလိုက်တယ်လို့ဖြစ်နေပါသည်ဒီကုပ္ပင်ဖြစ်စီကမှုဒီကုပ္ပင်နောက် NLD သာသာပါတီတို့ကုထွက်တက်ခန့်ကွန်ပျူတာပါတီတို့အလုံးစုပေါင်းကဆော့အဖွဲ့ဖြစ်လာပါကဒီအဥရှမေတည်တယ်ရင်သင်တို့ဖြစ်လာမယ်ဒီစီကြောင်းတုံးတက်ကြလာပါပြီပြစ်စစ်တင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျအဲ့တော့ကျွန်တော်အခုတစ်ဆက်ထဲမှာကျွန်တော်သောတာရှင်တချို့ပေးထားတဲ့ပေးစာတွေကိုလည်းပဲဟိုကျွန်တော်ကြားဖြတ်ပြီးပေါ်ပြခြင်းပါတယ်ခင်ဗျဒီတယောက်ကတော့ကျွန်တော်ကမ့်ဘလူးမျိုးကဦးတန်းဝင်းမှာမတ်တန်ကြီးထိုက်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျ
်ဟုတ်ကဲ့ပါရှင်ဘလို့အစိုးရကိုလူချင်းနဲ့ဆိုတာရင်းဖွင့်ချင်ပါတယ်လို့အစချီပြီးတော့ကမ္ဘာအလယ်မှာရှက်ဖွယ်ဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအမြန်ဆုံးပြင်နိုင်တဲ့အစိုးရကိုလူချင်းပါတယ်လူမှုဆန္ဒနဲ့အညီရေးဆွဲထားတာမဟုတ်လို့ပါလက်ပေးလက်ယူအချင်းနဲ့အသားကျနေတဲ့ဝန်ထမ်းတွေမလုံမရှုပ်မပြုတ်အချင်းနဲ့အသားကျနေတဲ့ဝန်ထမ်းတွေနဲ့ထိတွေ့ရမှာကြောက်နေတဲ့ပြည်သူတွေရဲ့အငယ်စိတ်ကိုနှစ်သိမ့်နိုင်ဖို့လက်ရှိအခြေအနေနဲ့ပြောင်းပြန်ဖြစ်အောင်ပြောင်းလဲပေးနိုင်မယ့်အစိုးရမျိုးကိုလိုချင်ပါတယ်။ဆန္ဒထုတ်ဖော်မှုတွေကိုအတုနဲ့အစ်စ်ခွဲခြားတတ်တဲ့အစိုးရ၊လူမှုဆန္ဒကိုတည်ချနားထောင်တတ်တဲ့အစိုးရ၊ကိုယ့်လူပြောတာကိုပဲတတိချမယုံတတ်တဲ့အစိုးရနဲ့နောက်ဆုံးအနေနဲ့တိတ်ခါရှိတဲ့ပြည်သူအစိုးရစစ်စစ်ကိုသာလိုချင်ကြောင်းပါခင်ဗျာလို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒီနောက်တစ်စားတော့ဒီရှမ်းပြည်တောင်ပိုင်းကိုဦးပါသူကတော့နိုင်ငံရေးကတကယ်တော့အမှုပညာတရက်ပါတဲ့အမှုပညာမှာသက်ဆိုင်တဲ့နိုင်ငံသားအားလုံးပေါင်းဆက်ထားတဲ့အမှုပညာမျိုးပါတဲ့နူးညံ့သိမ့်မွေးတာတွေခိုင်မာရဲရဲနာတွေလိမ္မာပါနက်စွာပေါင်းဆက်ဖန်တီးနိုင်သူတွေအောင်မြင်ပါလိမ့်မယ်တဲ့ရွေးကောက်ပွဲနီလာလေးလေးမော်တရာရဲ့တားတရားစီရင်ခန်းကိုပို့တရိယာပြီးတခုခုစိတ်ထဲထင်လာလေးလေးဖြစ်ပါတယ်နိုင်ငံရဲ့သမိုင်းမှာကြီးမားတဲ့အင်အားတွေကွဲတာဘယ်တော့မှစသိမ့်မကောင်းပါဘူးဆိုပြီးတော့လေသူကရေးထားပါတယ်ခင်ဗျာတဲ့နောက်ထပ်ဒေါက်တာရှင်တယောက်ကဆာရှိပါသေးတယ်သူကမမဘူးကမသိငီထပ်ပဲဖတ်ပြပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ကျမတို့စိတ်ကုန်နေတာကလက်နက်ကင်စစ်တပ်ကဥဆောင်ပြီးထင်တယ်လို့လှုပ်တက်မှုပါစစ်သားအတွေ့စစ်သားအမြင်နဲ့အရက်သားအတွေ့အရက်သားအမြင်ဟာလုံးဝမတူကွဲပြားပါတယ်စစ်သားဥဆောင်မှုကိုစိတ်ကုန်လို့အရက်သားဥဆောင်မှုကိုတောင်းတပါတယ်အရက်သားတွေကိုအုပ်ချုပ်ဖို့အရက်သားယဉ်ကျေးမှုကိုနားလည်သူကိုပဲလိုချင်ပါတယ်ပထမဆုံးဖြစ်စေချင်တာကတော့ရိုးသားတဲ့နိုင်ငံရေးသမားရှားပါလာတဲ့မြန်မာပြည်မှာဒေါအောင်ဆန်းစုကြည်ကိုသမရဖြစ်စေချင်ပါတယ်စစ်တပ်ဘက်က59ဆလုံးနဲ့ဂါကြီးကိုမပြင်နိုင်လို့ဒေါ်စုသမရမဖြစ်ရင်လည်းဒေါ်စုအနေနဲ့ဒီချုပ်တာအနိုင်ရရင်အကောင်းဆုံးစီစဉ်နိုင်မယ်လို့ယုံကြည်ပါတယ်ရှင်နဲ့
ဟုတ်ကဲ့ကျေးဇူးပါဒီတော်တော်ရှင်ရဲ့ပေးစာတွေမှာတော့ဒီစိုးရိမ်နိုင်နောက်ပြီးတော့ဒီအစိုးရကောင်တည့်ရဟိုထပ်ပြီးတက်လာဖို့မျှော်လင့်နေတဲ့သဘောထားတွေတွေ့ရပါတယ်ဆိုတော့ဒီကျွန်တော်ဒီဖြစ်လာနိုင်တာတွေဖြစ်စေချင်တာတွေဆက်စွားလဲဟိုဆွေးနွေးကြတဲ့ပုံကိုယ်တွေလည်းပြောသွားပါတယ်ဟိုဖြစ်စေချင်တာတွေလည်းရှိနေတာပေါ့လေအဲ့တော့ဖြစ်လာနိုင်တာတွေဖြစ်စေချင်တာတွေကဖြစ်တင်တာကိုရွေးမယ်ဆိုရောဘလို့ပုံကိုယ်မျိုးသမားဖြစ်လာတာတိုင်းပြည်တွေအကျိုးရှိနိုင်မလဲဒေါက်တာနိုင်အောင်အမြင်အရင်ဆုံးဆွေးနွေးပါအောင်ခင်ဗျာ
ကျွန်တော်လေတကယ်တော့ဒီ95ရွေးကောက်ပွဲကဟိုကျွန်တော်အနေနဲ့စဉ်းစားကြည့်တာတောင်းတချင်တာပေါ့နော်ဒီမမာပြည်ရဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်တဲ့ဒီဖြတ်တမ်းမှုဖြစ်စဉ်တစ်ခုဖြစ်စေချင်တယ်။နောက်အုတ်ချူရင်းနဲ့တရားစီရင်စနစ်ကိုတကယ်တော့ထိန်းချောင်းနိုင်တဲ့ဖြစ်ဥစ္စာဖြစ်စဉ်ကိုဖြစ်စေချင်တယ်။ပြည်သူလူထုရဲ့အကျိုးစီးပွားကိုမမြင့်တင်နိုင်သေးအောင်တော့အကာအကွယ်ပေးနိုင်တဲ့ဟာမျိုးဖြစ်စေချင်တယ်။ဆိုတော့အဲ့လိုဟာမျိုးတွေကိုစဉ်းစားမယ်ဆိုလို့ရှိရင်ကျွန်တော်အပြေရှာတဲ့နိုင်ငံရေးကိုသွားတဲ့ဖြစ်စဉ်မျိုးဖြစ်ဖြစ်ခြင်းတဲ့အခါကျတော့ကျွန်တော်အနေနဲ့တော့အကောင်းဆုံးမျှော်လင့်တာကဘသူပဲသမရဖြစ်ဖြစ်ဒီ NLD ရောတိုင်းအနာရောနိုင်အောင်မှာပဲချက်ဖို့လက်တုံးတဲ့နိုင်အောင်မှာပဲဆက်တက်လက်ရှိနေအောင်မှာပဲဒါပေမဲ့အိကအဖြစ်အရက်သားတွေရှိနေတဲ့အတိုင်းရတဲ့ပါတီတွေဥဆောင်တဲ့ညွန်ပေါင်းလို့ဖွဲ့စည်းတဲ့အစိုးရမျိုးဖြစ်တဲ့နာသာလင်ကျွန်တော်တို့သွားကျင်တဲ့ပြည်သူတွေအားလုံးလိုလက်တဲ့အခြေအနေကိုဟုတ်ပါဒီနာမည်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့အဲကျွန်တော်ဒီတန်းရင်းသားတွေဘက်ကဟိုဆက်ဆော့ဒေါက်တာနိုင်အောင်ပြောသလိုလက်ခံနိုင်မဲ့ခေါင်းဆောင်မျိုးတွေဘယ်သူရှိမလဲဆိုတာဒီကျွန်တော်ဒီတန်းရင်းသားနိုင်ငံရေးသမားတယောက်လည်းဖြစ်တဲ့ဒီကိုဝမ်ထော်နီအမြင်ပြောပါဦးခင်ဗျာ
။တန်းသားအဖြစ်ကနေတော့ကျွန်တော်တို့ဒီနိုင်ငံရေးအစဉ်လာလည်းရှိရမယ်။နောက်ပြီးတော့မှဒီ Federal Union ပေါ့နော်။ Federal ပြည်ထောင်စုစနစ်လက်ခံနိုင်တဲ့ဒီမြန်မာနိုင်ငံရေးသမားတွေနောက်ပြီးတော့မှတကယ်ကိုသူ့ရဲ့နိုင်ငံရေးလျှောက်လျှောက်လုပ်လာခဲ့တဲ့လူနောက်ပြီးတော့မှယုံကြည်ရတဲ့လူဆိုရင်တော့တိုင်းသားတက်ကြတော့အနေတိုင်းကြိုဆိုနေမှာပါအခုကျွန်တော်ဆွေးနွေးနေတာကဘယ်သူဖြစ်တင်လဲဘယ်သူဖြစ်နိုင်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဖြစ်တင်တာကိုတကယ်လို့လုပ်ချင်လို့မယ်ဆိုရင်ကျွန်တော်တို့ဒီအတိုက်ခံအင်အားစုဘက်ကကြိုပြင်ဆင်ထားဖို့လိုပါတယ်ဗျရွေးကောက်ပွဲမတိုင်ခင်ကျွန်တော်တို့ဒီဘယ်ပါတီတွေနဲ့ဒီမိုကရေစီတကယ်လိုရတဲ့ဘယ်ပါတီတွေနဲ့ဒီလိုမှအမိဖွဲ့ရမယ်ဆိုရင်ဆက်ဒီရွေးကောက်ပွဲပြီးမှဖွဲ့တာတဲ့အခုရွေးကောက်ပွဲမတိုင်ခင်ကဖွဲ့တာပိုအဆင်ပြေပါလိမ့်မယ်ဘာလို့ဆိုတော့ဒီကျွန်တော်တို့ဒီကြံ့ခိုင်ဖွံ့ဖြိုးရေးနဲ့ဒီစစ်တပ်ဘက်ကတော့သူတို့ကတော့သူတို့ဟိုဟာရှိနေတာပေါ့လေဘယ်သူပဲပြောပြောသမရဦးသိန်းစင်ကတော့ဒီသူတို့အတွက်ဒါပြေဆုံးဖြစ်ပါလိမ့်မယ်ဘာလို့လဲဆိုတော့ဒီနိုင်ငံတကာမကတိတွေနိုင်ငံတကာမီဒီယာပေါ်မှာသူတကယ်လို့ဖြစ်နေတာပေါ့လေသူရဲ့ရှေ့တစ်လျှောက်မှာဒီပါလီမန်တခုဖြစ်လာတဲ့ခါကျတော့ဒီစစ်အစိုးရဘက်ကတော့သူ့ကိုတော့လွတ်လွတ်လပ်ရမှာမို့ဆိုတော့ဒီအဲဒီစ
ချက်ခံရတဲ့နယ်စစ်ဆိုးရက်ကတော့သိချပါတယ်ဒီဓမ္မဥဒိသိန်းလက်ကြည့်တော့ရွေးမှာအဲမရွေးဆိုတော့ကျွန်တော်ပေါ်တဲ့ဆူဆိုက်ဖြစ်ပါလိမ့်မယ်ဆိုတော့ကျွန်တော်တို့ဘက်ကဒီဥစ္စာကိုကျွန်တော်တို့ပြည်သူတွေလူရတဲ့တကယ်ကိုပြည်သူတွေရဲ့အခက်အခဲကိုတကယ်နားထောင်မဲ့နိုင်ငံရေးဓမ္မကောင်းဓမ္မကရွေးချယ်ဖို့ဆိုရင် NLD အနေနဲ့ဒီတိုင်းသားနိုင်ငံရေးပါတီနဲ့မဟာမိတ်ကိုပြုဖို့ပြုရပါလိမ့်မယ်စကားကိုဘယ်အတိုင်းတာတိကျတော့ရှော့ပေါ်ရမယ်အတိုင်းတာတွေဘယ်မှာပြန်ရမယ်ဆိုတဲ့အစားကိုဒီဂရိပြုချက်တွေရှင်းထားဖို့လိုပါတယ်ပြင်ဆင်ထားဖို့လိုပါတယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့အာကျွန်တော်ကြံခဲ့ပါလိမ့်မယ
်ဗျဟုတ်ကဲ့ကျေးဇူးပါနောက်တချို့ကဟိုခံမှန်းနေတာပေါ့နော်တကယ်လို့ဟိုအာနာယပါတီဘက်ကပြန်ပြီးအာနာယလာလို့ရှင်းရင်လည်းမချင်မနှက်ဖြစ်နိုင်တာရှိနေတယ်နောက်ပြီးတော့ဒီရွေးကောက်ပွဲမှာဒါမှတရားလုပ်တဲ့ဘာညာဆိုပြီးတော့အမြင်မျိုးတွေရှိလာနေတယ်နောက်အနေရီကတက်လာရင်လည်းအာနာမန်ဒီဘက်ကမချင်တဲ့သဘောထားမျိုးတွေဖြစ်လာနေတယ်ဆိုတော့ဒီလိုရွေးကောက်ပွဲလွန်ကာလမှာပြဿနာတွေမတက်အောင်နောက်တစ်ခုလက်ရှိဒီဦးသိန်းစိန်အစိုးရကျတော့ဦးသိန်းစိန်အစိုးရကဘာလုပ်နေလဲဆိုတော့လူတွေကနားလည်ထားတယ်တကယ်လို့များသူသာဆက်ပြီးတော့အုပ်ချုပ်သွားမယ်ဆိုရင်တော့မှအခြေအနေကအရင်ဆိုးဆိုးဝါးမဖြစ်နိုင်ဘူးဆိုပြီးတချို့ဒီလိုတုံ့တက်တဲ့လူတွေလည်းရှိရဆိုတော့ဦးသိန်းစိန်ပဲဆက်အုပ်ချုပ်သွားမယ်ဆိုရင်အနည်းဆုံးတိုင်းပြည်ကတည်တည်ငြိမ်ဖြစ်နိုင်တယ်ဆိုတဲ့အယူဆဟိုယူဆလို့ရနိုင်လားဒေါက်တာတင့်ဆွေအမြင်ဆွေးနွေးပါဦးခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီမေကွန်ရောခုနနောက်ဆုံးဆွေးနွေးတဲ့ပုဂ္ဂိုလ်မေကွန်ရောအရင်လည်းရှိကြတာပေါ့လေအန်လီနဲ့တိုင်းရင်သာနောက်တစ်ခါဒါမဲ့အလာလာပေါ့လေဟိုပြီးခဲ့ရက်တွင်းမှာတော့အောင်ဆန်းစုကြည်အရော်ဒီတိုင်းသွားတဲ့ခါမှာပြောတဲ့စကားတစ်ခုအရေးကြီးပါတယ်ဗါလဲဆိုတော့အမျိုးသားပြန်လဲရင်ညာစီကိုဥဆုံးဥစားပေးလုပ်မယ်လို့တော့အောင်ဆန်းစုကြည်ပြောတယ်ခင်ဗျာဒါကျွန်တော်တို့ကြည့်လိုက်ပါဟူသိသိရောဆက်သွားရောပို့ကောင်းမှုလားပို့မကောင်းမှုလားပေါ့လေကျွန်တော်မြင်တဲ့ဒီတိုင်းရင်သာအဲ့ဒီဟိုလာဒီလိုညဉ့်ညံ့ကြီးစသဖြင့်ပေါ့လေဒီကောင်းရှင်အောင်မှာဦးသိန်းစိန်လှုပ်လာကြတဲ့ငါးနှစ်တွင်းမှာဘာဘလောက်ထိအောင်မြင်တယ်လဲပေါ့လေနောက်တစ်ခုကတိုင်းရင်းသားတွေနဲ့အဲ့ဒီကမဟာမိတ်ပြုတဲ့နယ်အခုပြုကြပါစုပြီးဒီလေးကြီးကြတဲ့ပြောလဲပြောကြတယ်အများကြီးသိခင်ဗျာအာကျွန်တော်မြင်တာဟိုတိုင်းသားတွေနဲ
့ဟုတ်ကဲ့ဆရာအချိန်ရတော့သိမချင်တော့ပါဆရာဟုတ်ကဲ့
ဟုတ်ကဲ့ပြန်လည်ရိုက်စီဆိုတာနေချင်းညာညာခုမှကော်မတီထဖွဲ့ရတဲ့လုံမျိုးမဟုတ်ဘူးခင်ဗျာ NLD က1990 89တွေက90တွေကပေါ့လေလှုပ်လာခဲ့ပြီဒါဖြစ်ပါတယ်အဲ့ဒါကိုကျွန်တော်တို့ဆက်ရမှာတနည်းအားဖြင့်ကျွန်တော်ပြောချင်တာက
ကျွန်တော်အချိန်နဲ့ဒီလောက်ပဲရလို့ဆရာကြီးကျေးဇူးအထူးတင်ပါတယ်ဆရာ
အဲ့ဒီအတွက်အတိုင်းနာပေါ့ကျွန်တော်တို့တော့ကျွန်တော်မှလည်းပြောလို့ပါတယ်ခင
်ဗျာဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးရတဲ့လူအားလုံး
ကောလွေဦးစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွင်းနဲ့တူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းထ ਾਇ ရလီလိုင်းအစီအစဉ်ပဲဖြစ်ပါရယ်ရှင် VOE ရဲ့အင်္ဂါနေ့ညချမ်းအစီအစဉ်ထုတ်လွှင့်ချက်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုကတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုကောင်းထက်ကကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမာသူ့ရဲ့အရှေ့အာဖရိကဒေသခီးစဉ်ကိုဒီကနေ့ပဲအဆုံးသတ်လိုက်ပါပြီသူ့ရဲ့နောက်ဆက်မိခွန်းမှာတော့သမ္မတအိုဘားမာကအာဖရိကဒေသအတွက်ထူးကဲတဲ့တိုးတက်မှုတွေကိုချီးကျူးသွားခဲ့ပါတယ်ဖွံ့ဖြိုးမှုတွေဆက်လက်ဖြစ်ထောင်းနေပြီးအလုံးအတွက်ဒီမိုကရေစီစနစ်ဆက်လက်ထောက်ကားနေမှာအဲ့လိုတိုးတက်မှုတွေကိုထိန်းထားနိုင်မယ်လို့သမ္မတအိုဘားမားကပြောဆိုလိုက်ပါတယ်လီဘီယားနိုင်ငံမှာကဒါဖီကိုအာဏာကဖျောက်ချခဲ့တဲ့2011ခုနှစ်အရေးတော်ပုံမှာရစ်ဆက်ကြမ်းကြုတ်စွာကင်တွယ်ခဲ့တဲ့အတွက်မုံမာကဒါဖီရဲ့သားဖြစ်သူဆိဖ်အယ်အစ္စလမ်ကိုထရပလီမျိုးကတရားရုံးတစ်ခုကဒီကနေ့အင်္ဂါနေ့မှာတည်တံချမှတ်လိုက်ပါတယ်အကြစ်ပြစ်ခြားစားမှုဆိုင်ရာပြင်းထန်ဆွဲချက်တွေကြောင့် PR ပေးခံနေရတဲ့မလေးရှားဝန်ကြီးချုပ်နာဂျီဘရာဇာကဒုတိယဝန်ကြီးချုပ်နဲ့ရှေ့နေချုပ်တွေကိုရာထူးကထုတ်ပစ်လိုက်ပါတယ်ဒုတိယဝန်ကြီးချုပ်ယာဆင်ကိုရာထူးကထုတ်ပစ်လိုက်တဲ့အကြောင်းဒီကနေ့ရုပ်မြင့်သံကြားကနေပြောတဲ့မိခွန်းမှာမစ္စတာနာဂျစ်ကကြေညာသွားပါတယ်ရှေ့နေချုပ်ကတော့ကျမရေးအခြေအနေကြောင့်တာဝန်ကရန်ဆဲလိုက်တဲ့အကြောင်းအစိုးရရဲ့အစော်ပိုင်းထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်တောင်ကိုရီးယားနိုင်ငံမှာအရှေ့အလယ်ပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်ကူးစင်မြန်ယောဂအန်ဒီရဲ့ခြုံငိမ့်သွားပြီလို့တာဝန်ရှိသူတွေကကြေညာလိုက်ပါတယ်မတ်ကြောင့်တောင်ကိုရီးယားမှာလူပေါင်း36ဦးသေဆုံးခဲ့တယ်လို့ဒီယောဂဟာဆာအူဒီအာရေဗျနိုင်ငံနဲ့အဲ့ဒီဒေသကတခြားနိုင်ငံတွေစီသွားရောက်ပြီးပြန်လာတဲ့အသက်68နှစ်အရွယ်လူကြီးတယောက်ကိုကုလခဲ့တာဖြစ်ပါတယ
်တရင်ချင်းချုပ်ကိုကိုကောင်းထက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်အင်ဂျင်နီယာကတော့ skip sit ဖြစ်ပါတယ်ရှင်ဗီအိုအမေရိကန်အတံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လဲ VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မသင်္ကီထိုင်ပါ
This program has come to you from the Voice of America, Washington.